Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာ3ရက်ကျောင်းတော်နေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းနိုဝင်ဘာ25 30 51နဲ့လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ် Ukraine ဆိုင်ရာ American ထူးထန်တမန်ဟောင်းကိုအောက်လွတ်တော်မှာဒီကနေ့ဒီကပိတ်မင်းမြတ်မှုစီစဉ်ထားပါတယ်ပြည်သက်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်မှာဝန်ထမ်းတစ်ယောက်ကဓာတ်နဲ့တက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူကြီးညာပေးတော့မှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့American ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Marie Rice ဟာဘရဂန်ဆိုရရဲ့အကူအညီထောက်ပံ့မှုနဲ့ပညာသင်ကြားခွင့်ရခဲ့တဲ့မြန်မာနိုင်ငံကဒီကျောင်းသားလူငယ်တွေနဲ့တွေ့ဆုံခဲ့ပါတယ်
။ And we're introducing her to some of the dynamic young people in Myanmar.
မြန်မာနိုင်ငံဆိုင်ရာ American သံမတ် Scott Marshall ပြောသွားဖြစ်ပါတယ်။ဒီကျောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ကလေးစစ်သားစုဆောင်အသုံးပြုမှုကိုတားမြစ်တဲ့နိုင်ငံကာဥပဒေတရက်ကိုအပြစ်မနေလိုက်နာဖို့မြန်မာနိုင်ငံကလက်မှတ်ထိုးလိုက်တဲ့အကြောင်းတခါရခိုင်ပြည်နယ်ပုံရံကျုံမြို့နယ်မှာအေရခိုင်လက်နက်ကိုင်အဖွဲ့ကမြန်မာစစ်တပ်ကိုဘုံခွဲတိုက်ခိုက်ခဲ့တဲ့အကြောင်းပါဝင်ပြည်သူမျိုးနွယ်တွေကသာသနိကစောင့်အုံမှာတက်နေရမချဖို့မြို့နယ်တန်ခါမှာနာကစီအရောကတောင်းဆိုလိုက်တဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မနုကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စုံစမ်းနေတဲ့အောက်လွတ်တော်ကော်မတီ3ခုကဝန်ထမ်းတွေဟာမကြာသေးခင်ကပဲယာရုကနှုတ်ထွက်သွားတဲ့ယူကရိန်းဆိုင်ရာအမေရိကန်ထူးထန်တဲ့မန်ကတ်ဖော်ကာကိုဒီနေ့ဒီကပိတ်မင်းမြတ်မှုစီစဉ်ထားပါတယ်။လွှတ်တော်ဝန်ထမ်းတွေနဲ့တွေ့ဆုံရမှာဇူလိုင်လတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရန့်တို့ဖုန်းဆက်စကားပြောတဲ့ကိစ္စနဲ့နောက်ဆက်တွဲထူးထန်တဲ့မန်ရဲ့ဆောင်ရွက်ချက်တွေကိုအာရုံစိုက်မင်းမြန်းကြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ထူးထန်မှာဟောဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းသမ္မတပေါ်အမေရိကန်သမ္မတကဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆက်နွယ်ပြီးသမ္မတထရန့်ရဲ့ပုဂ္ဂလိကရှင်နေရူရီဂျူလီယာနီရဲ့ဆောင်ရွက်ချက်တွေကိုလည်းမင်းမြန်းမယ်လို့မျှော်လင့်ရပါတယ်။ယူကရိန်းသမ္မတနဲ့ဖုန်းပြောချိန်မှာသမ္မတထရန့်ကသူ့ရှင်နေဂျူလီယာနီနဲ့ရှင်နေချုပ်ဝီလျံဘာလုံးနဲ့ပါတိုင်ပင်မှုပြောကြားခဲ့ရပြီးပေါ့အင်ဂျီရောတာဝန်ရှိသူတော်များကိုကူကားပြီးအစိုးရအတွင်းသူတယောက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတင်ကြားခဲ့တာပါ။သမ္မတထရန့်ရဲ့ရှင်နေဂျူလီယာနီနဲ့ယူကရိန်းသမ္မတတို့တွေ့ဆုံမှုစီစဉ်ပေးခဲ့သူလည်းဖြစ်တဲ့ထူးထန်တဲ့မန်ဗောကာဟာတိုင်ကြားချက်ထွက်ပေါ်လာပြီးနောက်တည့်မှာပဲတာဝန်ကနေနှုတ်ထွက်သွားတာဖြစ်ပါတယ်
။ဥရောပ Airbus လေယာဉ်ကုမ္ပဏီနဲ့ပတ်သက်လို့ American ပြည်ထောင်စုက EU ဥရောပသမဂ္ဂအပေါ်တိုင်ကြားထားတဲ့ကိစ္စမှာ American ကအနိုင်ရပြီးတော့ EU ကတင်ပို့တဲ့ကုန်ပစ္စည်းဒေါ်လာ9ဘီလီယံကျော်ဘူကုံသွဲကွန်ကောက်ခံခွင့်ရသွားပါတယ်။ Airbus တွေကြောင်းလိုင်းကို EU ကငွေကြေးပံ့ပိုးနေတာတရားမဝင်ဘူးလို့ဆိုပြီး WTO ကမ္ဘာကုံသွဲရေးအဖွဲ့ကြီးကဆုံးဖြတ်ခဲ့တာပါ။ American အတွက်အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ Twitter ပေါ်မှာရေးသားပါတယ်။အယူခံတင်လို့မရတော့တဲ့နောက်ဆုံး WTO ဆုံးဖြတ်ချက်အရက်တွေတန်လွင်သေးတွေဒိန်ကဲတွေအပါအဝင် EU ကနေ American ကိုတင်သွင်းတဲ့ပစ္စည်းတွေအပေါ် American ကအစောဆုံး October 18ရက်နေ့ကနေစပြီးတော့သွင်းကုန်ကွန်ကောက်ခံနိုင်ပါတယ်။ဥရောပမှာတိစောက်တဲ့ခီးတဲ့တဲ့လေးရင်တွေအပေါ်သွင်းကုန်ခွန်10ရာခိုင်နှုန်း Scotch နဲ့ Irish Whiskey အရက်တွေအပြင်အဝတ်အစားတောက်တွေနဲ့လုပ်ငန်းသုံးပစ္စည်းကိရိယာတွေအပေါ် 25 ရာခိုင်နှုန်းသွင်းကုန်ခွန်ကောက်မယ်လို့ American ကပြောထားပါတယ်။အဲ့လိုကောက်မယ်ဆိုရင် EU ဘက်ကလည်းအရေးယူပိတ်ဆို့မှုတွေနဲ့တုံ့ပြန်မယ်လို့ပြင်သစ်ဗန်နိုင်းဝန်ကြီးကတုံ့ပြန်ခဲ့ပါတယ်။ Britain ပြင်သစ် Germany နဲ့ Spain နိုင်ငံတွေက Airbus လေယာဉ်ကုမ္ပဏီကိုတရားမဝင်ငွေကြေးပံ့ပိုးပေးနေတယ်လို့ဆိုပြီးအမေရိကန်အစိုးရက EU ကို2004ခုနှစ်ထဲက WTO မှာတိုင်ကြားထားတာပါ။အဲ့လိုပံ့ပိုးနေတာကြောင့် Airbus ရဲ့အဓိကပြိုင်ဘက် American Boeing လေယာဉ်တွေထက် Airbus လေယာဉ်တွေကကမ္ဘာဈေးကွက်မှာပို့ပြီးတော့ဈေးတက်နဲ့ရောင်းနိုင်တယ်လို့ American ကဆွဆွဲခဲ့ပါတယ်။ American ကလည်း Boeing ကုမ္ပဏီအပေါ်ငွေကြေးပံ့ပိုးနေတာတရားမဝင်ဘူးလို့ WTO ကဆုံးဖြတ်ပါတယ်။အဲ့ဒီအတွက် American ကဘလို့ကုန်တွေအပေါ် EU ကသွင်းကုန်ခွန်ကောက်နိုင်မလဲဆိုတဲ့ဆုံးဖြတ်ချက်ကိုတော့အစောဆုံး၈နှစ်မှာဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။
ပြည်ထောင်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်မှာဝန်ထမ်းတယောက်ကဓာတ်နဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတဲ့အကြောင်းရဲတပ်ဖွဲ့သမဂ္ဂကပြောလိုက်ပါတယ်။ တက်ခတ်သူကတော့အသေးပြက်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းလဲရတဖွဲ့တမကတာဝန်ရှိသူလွိုက်ထရာဘာစကပြောဆိုခဲ့တာပါတက်ခတ်သူကဝန်ထမ်းတူဖြစ်မယ်လို့ယူဆထားကြောင်းပြောပေမဲ့အတည်ပြုလို့မရသေးတဲ့အကြောင်းလဲပြောပါရယ်တက်ခတ်မှုကရုံးငန်းတစ်ခုကစခဲ့ပြီးနောက်ပိုင်းမှာတခြားနေရာတွေမှာပါဆက်ဖြစ်ပွားခဲ့ပုံရတယ်လို့လည်းပြောပါရယ်တက်ခတ်မှုတွင်လူသေးပြောက်ရှိတဲ့အကြောင်းမြို့တော်ဝင်အန်ဟီဒယ်ကိုကလည်းအတည်ပြုခဲ့တာပါပါရီမျိုးတော်ကနာမည်ကျော်နော်တရဒမ်ဘုရားကျောင်းအနီးဖြစ်ပွားခဲ့တဲ့တက်ခတ်မှုနဲ့ပတ်သက်လို့အကြောင်းရင်းကိုတော့လက်တလုံးမသိရသေးပါဘူးတက်ခတ်သူကအရင်ဆုံးကတော့လုံလောက်ဝင်မှာပြဿနာမရှိခဲ့ဘူးတဲ့အကြောင်းရဲတပ်ကပြောခွင့်ရသူကပြောဆိုထားပါတယ်ရဲဌာနချုပ်နဲ့အနီးနားတွဲကိုတော့လုံခြုံရေးအတွက်ပိတ်ထားလိုက်ပြီးအနီးဆုံးဘူရာတစ်ခုကိုလည်းပိတ်ထားလိုက်တဲ့အကြောင်းတရုတ်ပို့ဆောင်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်တက်ခတ်မှုကြောင့်ပြည်ရဲဝန်ကြီးခရစ်စတော့ဖ်ကတ်စတန်နာကလည်းဒီကနေ့တူရကီနိုင်ငံကိုသွားမဲ့စီစဉ်ကိုရွှေ့ဆိုင်းခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံမှာဆယ်စုနှစ်နှစ်ခုနီးပါးကြာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်စတင်နိုင်ရေးပါကစ္စတန်မှာရောက်နေတဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေဓာတ်ရိုက်ဆွေးနွေးမယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပါရယ်ရပ်ဆိုင်းထားရတဲ့ဆွေးနွေးမှုတွေပြန်စနိုင်ဖို့အကောင်းမြင်မျှော်လင့်ကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမော့ကရရှီကဓာတ်ရိုက်တွေ့ဆုံမဲ့အကြောင်းအစ္စလာမဘတ်မြို့တော်မှာကြေညာရမှာသတင်းထောက်တွေကိုပြောဆိုခဲ့ပါရယ်ပါကစ္စတန်နိုင်ငံကိုမနေ့ကပဲရောက်လာတဲ့တာလီဘန်အစင်းမြင့်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးကအခုလိုအကောင်းမြင်သဘောထားပြောခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒေါ်လာလောက်ကဆွေးနွေးမှုတွေမပြတ်ခင်အချိန်အထိအမေရိကန်နဲ့တာလီဘန်သဘုံတွေကြား၉ချိန်တွေ့ဆုံခဲ့ပြီးတော့သဘောတူညီချက်ရလုနီးပါအခြေအနေအထိရောက်ခဲ့တယ်လို့လည်းပြောပါရယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေအများဆုံးပြန်ဆားဖို့လိုအပ်တာကိုနှစ်ဖက်စလုံးကလက်ခံကြတယ်လို့လည်းတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 639ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်ညမပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကိုဒီကနေ့ပဲရောက်သွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာလျှက်ကြခီးစဉ်တွင်နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိသလိုဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးကိုပါဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။စနေနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုရှိတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမင်းငုံပြောဖို့စီစဉ်ထားတာပါ။မြန်မာနိုင်ငံကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးကြိုးပမ်းမှုတွေမှာအိန္ဒိယနိုင်ငံကထောက်ခံမှုရအောင်ကြိုးပမ်းလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမြင်းမြတ်ဆန်းဆန်းအကောင့်ထဲပေါ်နိုင်မှုအိန္ဒိယတရုတ်ဂျပန်နိုင်ငံတွေကပူးပေါင်းကူညီမှုတွေရနိုင်မှုလည်းဘင်္ဂလားဒေ့ရှ်နိုင်ငံကကြိုးပမ်းနေတာပါ။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ပါသဘောတူညီချက်တွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာပါဒါမှမဟုတ်ဒုက္ခသည်တွေနေရပြန်ဖို့ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားမချတဲ့အင်္ဂါစီစဉ်တာတွေရှိပေမဲ့အောင်မြင်မှုတော့မရသေးပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံကနာယာပါရာဒုက္ခသည်စခန်းမှာအသက်12နှစ်အရွယ်မိန်းကလေးတယောက်ကိုမဒိန်းကျစ်မှုနဲ့တပ်ဖွဲ့တစ်ခုကိုစုံစမ်းဖို့ဘင်္ဂလားဒေ့ရှ်စစ်တပ်ကအမိန့်ပေးထားပါတယ်။တနင်္ဂနွေနေ့ညနေပိုင်းကဒုက္ခသည်စခန်းထဲကိုဝင်လာတဲ့စစ်သား3ယောက်ကညီမဖြစ်သူကိုအာဓမပြုကျင့်ခဲ့တယ်လို့မိုဟာမက်အိုစမန်ကပြောပါတယ်။ဒီဆဆွဲမှုအပေါ်စုံစမ်းစစ်ဆေးနေတယ်လို့ကြီးတဲ့ပြောင်းကရဒုဗိုလ်မှူးကြီးအဗ်ဒူလာအင်ဇာယီကပြောပါတယ်။ဘာဖြစ်ခဲ့တယ်လဲဆိုတာစုံစမ်းဖို့ကော်မတီဖွဲ့ထားပြီးတကယ်ကျူးလွန်ခဲ့ကြောင်းစစ်ဆေးတွေ့ရှိရင်အရေးယူမယ်လို့သူက AFP သတင်းဌာနကိုပြောကြားပါတယ်။ Cox's ဘာသာမှရှိတဲ့စစ်ရုံတစ်ခုမှာမရင်းချင်းခံရတဲ့ဆိုတဲ့ main clay ကိုစစ်ဆေးခဲ့ပြီးတော့တရားရုံးကတ်တက်ချက်တွေကြောင့်စစ်ဆေးတွေ့ရှိချက်တွေကိုမပြောနိုင်ဘူးလို့စစ်ဆစ်ပြတဲ့ဆရာဝန်ကပြောပါတယ်။ဒီကိစ္စကိုသိရှိစုံစမ်းနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကြောင့်ပြောခွင့်ရကလည်းပြောပါတယ်။မြန်မာလုံခြုံရေးတွေရဲ့နည်းမြေရှင်းလင်းမှုကြောင့်လို့ဆိုပြီးမြန်မာနိုင်ငံဘက်ကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆောက်ရောက်လာခဲ့ပြီးနှစ်နှစ်အကြာမှာဒေသခံဘင်္ဂလားဒေ့ရှ်တွေနဲ့ဒုက္ခသည်တွေကြားမှာတင်းမာမှုတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒုက္ခသည်တွေအပေါ်ကန့်သတ်မှုတွေတိုးလုံနေတာမှာဒုက္ခသည်စခန်းပတ်လည်မှာတန်ဆူးကြိုးတွေကပြီးတော့အဆောက်မျှော်စင်တွေထားကင်မရာတွေတပ်ဆင်မယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြီးခဲ့တဲ့တစ်ပတ်ကပြောကြားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့စစ်စစ်ထားတဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်ထားတယ်လို့ပြောကြားထားပါတယ်
။ဟောင်ကောင်မှာဇွန်လကဆက်လို့ဆန္ဒပြပွဲတွေအကြီးအကျယ်ကြုံနေရတာတွေကိုနှိမ့်နှင်းမှုကြိုးပမ်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးစစ်တာတွေကိုတားမြစ်တာအပါအဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေစဉ်းစားနေပါတယ်။ ောင်ကောင်မှုဆောင်ကောင်စီနဲ့တွေ့ဆုံပြီးမနေ့ပံတောက်ချန်နေမှာအုတ်ချွေမှုကယ်ရီလန်ကအစီအစဉ်ကိုတရားဝင်ကြေညာမယ်လို့လည်းဒေသခံသတင်းတွေကဖော်ပြနေတာပါ။ဆန္ဒပြသူတော်များကတော့ကိုယ်ပိုင်ဆိုတာမသိအောင်မျက်နှာဖုံးနေဝတ်ဆင်လေးရှိပါတယ်။အရေးပေါ်ကြေညာချက်ထက်မှာတော့မျက်နှာဖုံးမစွပ်ဖို့တားမြစ်ချက်ဖြင့်ညမထွက်ရမယ့်နဲ့တခြားကန့်သက်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်
။ကမ္ဘောဒီးယားတရားရုံးနှစ်ရုံးကနေ Radio Free Asia RFA မှာအလုပ်လုပ်ကင်ခဲ့ဘူးတဲ့သတင်းတောက်နှစ်ယောက်ကိုတရှိုလုံးမှုနဲ့စုံစမ်းစစ်ဆေးဖို့အတွက်အမိန့်ချလိုက်ပါတယ်ဖနန်းမယ်မျိုးတော်မြူနီစပယ်တရားရုံးတရားသူကြီးတယောက်ကတည်င်းတော့အွန်ချင်းနဲ့ရီယန်စူတာရင်တို့နှစ်ယောက်ကိုဆွဲချက်တင်ဖို့အတွက်ဒီကနေ့ကြာသာရင်းနေ့မှာအမိန့်ထုတ်ခဲ့တာပါ2019ခုနှစ်တုန်းကအဲ့ဒီတည်င်းတော့နှစ်ယောက်ဟာကမ္ဘောဒီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာတည်င်းအချက်လက်တွေကိုနိုင်ငံသားတိုင်းပြည်တစ်ခုကိုပေးပို့တယ်ဆိုပြီးတော့ဖမ်းဆီးတရားစွဲဆိုခံခဲ့ရပါတယ်ဒါပေမဲ့အဲ့ဒီတည်င်းတော့နှစ်ယောက်စီကတင်စီရမိတဲ့ electronic ပစ္စည်းတွေကဆွဲချက်တင်လို့ရလောက်တဲ့အထောက်အထားအလုံးလောက်မတွေ့ခဲ့ရဘူးလို့တရားသူကြီးကပြောပါတယ်ရှင်
Direct from Washington, the voice of America, VOA. Now, so you have to listen to the news that you have to listen to. You have to listen to the news that you have to listen to. ဒီမနက်ကကြောင်းသားလူငယ်တွေအမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့ပညာသင်ကြားခွင့်ရပြီးကိုရိုင်းတိုးတက်ရေးအတွက်နေပဲကဏ္ဍဆောင်မှာပြန်လည်လုကင်ပြီးအောင်မြင်မှုရနိုင်ကြတာကိုမြင်ရတဲ့အတွက်ဝမ်းသာမိကြောင်းဒီနေ့ရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းအမေရိကန်ပြည်ထောင်စုရဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမာရီရိုက်ကပြောကြားလိုက်ပါတယ်ကာလာတူကာလာရှိပညာသင်ကြားနိုင်မဲ့စီစဉ်နေလက်ရှိထက်ပိုပြီးတိုးချဲ့လှုပ်ဆောင်နိုင်အောင်သူ့အနေနဲ့ကြိုးစားဆောင်ရွက်သွားမယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာဆီယောကပြောပါတယ်ဒီနေ့ကျင်းပတဲ့ခန်းနာမှာကုရိုင်းသွားပြီးတော့တရင်ယူခဲ့တဲ့ကိုဇောင်းလိုင်ကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ဆိုရရဲ့ထောက်ပံ့မှုနဲ့အမေရိကန်ပြည်ထောင်စုမှာတွားရောက်ပညာသင်ကြားခဲ့သူတွေရင်းချင်းမှုဖလှယ်ရေးအစီအစဉ်နဲ့တွားရောက်ခဲ့ကြသူတွေသက်ဆိုင်ရာဘာသာရအလိုက်ကာလာတို့တွားရောက်လေ့လာခွင့်ရခဲ့သူတွေစုစည်းပြီးအမေရိကန်ပြည်ထောင်စုပညာရေးနဲ့ရင်းချင်းမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမရီရိုက်စ်နဲ့တွေ့ဆုံပွဲအခမ်းအနားကိုဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပခဲ့တာပါပညာရေးနဲ့တခြား professional လုပ်ငန်းခွင်နယ်ပယ်မှာပုံမထုတ်ဖောက်နိုင်ပြီးအောင်မြင်မှုရနိုင်အောင်အမေရိကန်အစိုးရကကူညီပေးနိုင်ခဲ့တဲ့ရလဒ်တွေကိုတွေ့ရတဲ့အတွက်ဝမ်းမြောက်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောပါတယ
် And we're introducing her to some of the dynamic young people in Myanmar so
မြန်မာနိုင်ငံတွင်းမှာပြောင်းလဲမှုတွေဖြစ်ပေါ်အောင်လက်တွေ့လှုပ်ဆောင်နေကြတဲ့သူတွေနဲ့လက်ထောက်ဝန်ကြီးကိုကျွန်တော်တို့တွေ့ဆုံပေးမှာဖြစ်ပါတယ်အဲ့ဒီလိုတွေ့လက်ချင်းအပြင်အမေရိကန်ကကူညီပေးခဲ့တာတွေဟာတကယ်ကိုအကျိုးဖြစ်ထွန်းစေတယ်ဆိုတာကိုသူမကိုယ်တိုင်မြင်တွေ့ခွင့်ရတော့ပါလိမ့်မယ်။ဒါကြောင့်ဒီစီစဉ်အတွက်ဘန်နာငွေကြေးတွေထောက်ပံ့မှုတွေပိုးပြီးတော့ရလာအောင်တက်နိုင်ဆုံးသူနဲ့လက်တွဲပြီးတော့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်သွားမှာပါ။ငွေကတော့လောက်တယ်ဆိုတာမရှိပါဘူး။ဒါပေမဲ့ဒီစီစဉ်တွေကိုခုနောက်ပိုင်းမှာကျွန်တော်တို့တော်တော်လေးတိုးချက်နိုင်ခဲ့ပါလေ။ဒီလိုအကျိုးရှိတဲ့အစီအစဉ်တွေဆက်ပြီးတော့လှုပ်သွားနိုင်ရေးဟာကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ
်။လက်ထောက်ဝန်ကြီး Marie Rice ဟာတကမ္ဘာလုံးမှာရှိတဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာအစီအစဉ်တွေနဲ့အဲ့ဒီအစီအစဉ်တွေကိုအမေရိကန်အစိုးရကဘယ်လိုရန်ပုံငွေထောက်ပံ့ပေးရမလဲဆိုတာတွေကိုကြည့်ကြကိုယ်ကရသူလည်းဖြစ်ပါလေအခမ်းအနားကိုတက်ရောက်လာတဲ့လူငယ်တွေကသူတို့တွားရောက်ခဲ့တဲ့အစီအစဉ်တစ်ခုချင်းစီရဲ့ခေါင်းစဉ်အောက်မှာလက်ရှိလှုပ်ဆောင်နေတဲ့နယ်ပယ်ကဏ္ဍအသီးသီးအကြောင်းခင်းကျင်းပြသထားကြတာတွေကိုလိုက်လံကြည့်ရှုခဲ့ပြီးတဲ့နောက်တွေ့မြင်ကြသိရတဲ့တိုးတက်မှုအခြေအနေတွေကိုကျေနပ်အားရမိကြောင်းလက်ထောက်ဝန်ကြီး Marie Rice ကပြောကြားခဲ့ပါတယ
် I've been hearing about all kinds of interesting programs that you've been working on environmentalism
ဒီနေ့အခမ်းအနားကိုတက်လာသူတွေကလှုပ်ဆောင်ကြတဲ့စိတ်ဝင်စားစရာအစီအစဉ်တွေကိုကျွန်မနားထောင်ဝင်ရခဲ့ပါတယ်အဲ့ဒီအထက်မှာတဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေရှည်တည်တက်နိုင်မဲ့အစီအစဉ်တွေစွန်းတီထွင်စီးပွားရေးလုပ်ကိုင်ဆောင်ရွက်မှုတွေပညာရေးလူမှုအတိုင်းဝိုင်းတွေတိုးတက်ပြောင်းလဲအောင်ထိတွေ့ဆောင်ရွက်မှုတွေပါဝင်ပါတယ်မင်းညကလည်းလူငယ်၅တန်းလောက်ပထမအကြိမ်ပဲပေးခွင့်ရကြမယ်အခြေအနေတွေကိုကျမတို့ဆွေးနွေးခဲ့ကြပါသေးတယ်။ဒါဟာအင်မတန်အားကောင်းတဲ့လှုပ်ဆောင်မှုတွေဖြစ်ပါတယ်။ဒီကိစ္စမှာပါဝင်လှုပ်ဆောင်နေကြသူတွေအနေနဲ့ဆက်လက်ပြီးတော့တက်တက်ကြွကြွလှုပ်ဆောင်ပေးကြဖို့ကျမတိုက်တွန်းလိုပါတယ်
။မနေ့အောက်တိုဘာ၂ရက်နေ့ကတော့မန္တလေးဂျက်ဖာဆင်စင်တာကလူငယ်တွေအပါအဝင်တက်ကြွတဲ့လူငယ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရွေးကောက်ပွဲနဲ့ဒီမိုကရေစီအရေးပါပုံတို့ကိုရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်ခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတော့ဝိုင်စီလီ CF နဲ့ Fulbright စတဲ့လူငယ်ကျောင်းသားအစီအစဉ်တွေနဲ့အမေရိကန်မှာပညာသင်ခဲ့သူတွေကာလာတို့တွားရောက်လေ့လာခွင့်ရခဲ့သူလူငယ်တရာကျော်တက်ရောက်ခဲ့ကြပါတယ် CF အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်ကို2019ခုနှစ်မှာတက်ရောက်ခဲ့ပြီးတဲ့နောက်အဲ့ဒီအစီအစဉ်မှာပါဝင်တဲ့မြန်မာလူငယ်တွေစုစည်းပြီးအခုအချိန်မှာလူငယ်တွေအတွက်အသိပညာပေးသင်တန်းတွေနိုင်ငံအနှံ့လှုပ်ဆောင်ပေးနိုင်တဲ့အကြောင်းကိုကျော်စောလင်းကရှင်းပြပါတယ်
ကျွန်တော်တို့ကကြတော့ဒီဖွံ့ဖြိုးနေတဲ့နေရာတွေကအဲចောင်းသားចောင်းသူတွေကိုကျွန်တော်တို့ကပရဟိတလိုက်ပြီးတော့စာသင်ပေးတယ်ခင်ဗျကျွန်တော်တို့သင်ပေးတဲ့ဘာသာရပ်တွေက၅မျိုးရှိတယ်ပထမတစ်ခုကတော့ဒါစိတ်တမြင့်ခြင်းပေါ့ youth motivation သင်တယ်နောက်တစ်ခုကကျွန်တော်တို့ gender study ပေါ့ gender study ရောသင်တယ်နောက်တစ်ခုကကျတော့ဒီ domestic violence ပေါ့အိမ်တွင်းအကြမ်းဖက်မှုအကြောင်းတွေလည်းသင်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီကျန်းမာရေး health အနေနဲ့လည်းသင်ပြီးတော့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာအချင်းသင်ရေး environmental awareness ကိုကျွန်တော်တို့သင်သေးတယ်ခင်ဗျဟုတ်ကဲ့
အလားတူပဲအမေရိကန်သမ္မတဟောင်းဘာရက်အိုဘားမာတည်ထောင်ခဲ့တဲ့ဝိုင်းစီလီအရှိတောင်အရှာလူငယ်ကောင်းဆောင်အစီအစီမှာပါဝင်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာတွားရောက်လေ့လာခွင့်ရခဲ့တဲ့အထွေအကြုံတွေကြောင့်အခုအချိန်မှာလူငယ်တွေဖတ်ဖို့ပုံမြင်စာအုပ်တွေပုံနှိပ်ထုတ်ဝေတဲ့ကုမ္ပဏီကိုတည်ထောင်နိုင်တဲ့အဆင့်တွေရောက်လာတဲ့အကြောင်းမတ်အီးပွင့်ရီဇန်ကလည်းပြောပါတယ်သူတို့ရဲ့တပ်စတိုရီကလေးပုံမြင်စာအုပ်တွေဘလို့ဖြစ်ပေါ်လာတယ်ဆိုတာနဲ့ပတ်သက်လို့သူကအခုလိုရှင်းပြပါတယ
်ဟောတပ်စတိုရီလို့နာမည်ပေးဖြစ်ရတဲ့အဓိကယူရချက်ကတော့ဟိုတိုင်းနာတစ်ခုနဲ့တစ်ခုဘာသာတစ်ခုနဲ့တစ်ခုမှာဘသူပိုကောင်းတယ်ဘသူကတော့မကောင်းဆိုတာမျိုးမဟုတ်ဘဲနဲ့တတိယပုံမြင်တစ်ခုအနေနဲ့တတိယဇလန်တစ်ခုအနေနဲ့ပြီးဒီလူရအတူတကွရှင်တွဲပြီးတော့အေးအေးဆေးနေလို့ရတယ်ဆိုတော့ဟို solution အဖြစ်တစ်ခုကိုရှာပေးချင်တာပေါ့နော
်အမေရိကန်လက်ထောက်ဝန်ကြီးမရီရိုက်စ်ဟာညနေပိုင်းမှာရွှေဘုံဖျားကိုတွားရောက်ပြီးမနေ့ပြန်တောက်ကြနေမှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
ကိုယ်ဆောင်လိုက်ပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့ကလေးစစ်သားစုဆောင်မှုတမ်းမြေတာနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်ကလေးစစ်သားစုဆောင်အသုံးပြုမှုကိုတားမြစ်တဲ့နိုင်ငံကဥပဒေတရမြန်မာနိုင်ငံအနေနဲ့မဖြစ်မနေလိုက်နာဖို့သဘောတူလက်မှတ်ထိုးလိုက်ပါပြီ CRC Optional Protocol တရဖြစ်တဲ့ကလေးသူငယ်များခွင့်ရေးသဘောတူညီချက်နောက်ဆက်တွဲစာချုပ်မှာမြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲလက်မှတ်ထိုးလိုက်တာပါဒီနောက်ဆက်တွဲစာချုပ်ကိုလက်မှတ်ထိုးခြင်းအပြင်လူခွင့်ရေးတိုးတက်မှုတွေဘယ်လိုရှိလာနိုင်မလဲဒီစာချုပ်ပါတိုင်လိုက်နာဖို့ဘယ်လိုအခက်အခဲတွေရောရှိနိုင်မလဲအပြည့်စုံကိုတော့မမေခါကစုံစမ်းမေးမြန်းတင်ပြထားပါတယ်ခင်ဗျာ
လက်နက်ကင်ပရိပခါတွေမှာကလေးတငယ်တွေအတုံးချနေတာရက်တက်နိုင်ဖို့ကလေးတငယ်အခွင့်အရေးများဆိုင်ရာကွန်ဗင်းရှင်းရဲ့နောက်ဆက်တွဲအခြေပြုစာချုပ် CRC OPAC ကိုမြန်မာနိုင်ငံကပြီးခဲ့တဲ့ရက်ပိုင်းကပဲလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။စာချုပ်ပါသဘောတူညီချက်အရအသက်18နှစ်အောက်ကလေးတွေကိုနိုင်ငံရဲ့ဘယ်လက်နက်ကင်အဖွဲ့အစည်းတွေမှမဆိုစစ်သားအဖြစ်စုဆောင်းခေါ်ယူတာကိုတားမြစ်တယ်လို့ဒီတားမြစ်ချက်အရပြည်တွင်းဥပဒေတွေမှာလည်းထည့်သွင်းရမှာဖြစ်ပါတယ်။ဒီလိုထိုးတဲ့အပေါ်မှာတော့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုကြပါတယ်။ဒါပေမဲ့ဒီလက်မှတ်ထိုးတာကအစိုးရတွေမဟုတ်ဘဲတိုင်းပြည်တွင်းမှာရှိနေတဲ့လက်နက်ကင်အဖွဲ့တွေမှာတက်ရောက်ရမှာဖြစ်တဲ့အတွက်လက်နက်ကင်အဖွဲ့များသောရှိနေတဲ့မြန်မာနိုင်ငံအတွက်ကတော့ဒါဟာကြီးမားတဲ့စိန်ခေါ်မှုတစ်ရက်ဖြစ်တယ်လို့တုံ့တက်မှုတွေရှိနေတာပါ။ညီမြချင်းမြန်မာကဦးအောင်မျိုးမင်းကတော့အခုလိုစာချုပ်လိုက်တဲ့အပေါ်ကြိုဆိုလိုက်ပြီးစာချုပ်ပါအချက်တွေတကယ်လိုက်နာဖို့ဘလို့အခက်ခဲတွေရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားခဲ့ပါတယ်
။နိုင်ငံအနေနဲ့လက်မှတ်ထိုးထားပြီးမယ်။ဒီကလေးစစ်သားတုံ့ပြန်နဲ့ပတ်သက်နေတဲ့တိုက်ရင်တွေတပ်ဖွဲ့တွေစစ်သားစုဆောင်ရေးစခန်းမှာဒါကိုအလေးမထားတဲ့ပြဿနာဒါကိုကျွန်တော်ကြုံရတယ်။နောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာကဟိုမှတ်ပုံတင်ပေါ့နော်အသက်အရွယ်ကိုကတ်ဟိုတကယ်တမ်းစီးစစ်နိုင်တဲ့ verification လုပ်နိုင်တဲ့မှတ်ပုံတင်ကကလေးတိုင်းမှာမရှိကြအောင်အထူးသဖြင့်ဒီ name ဒီကြီးလက် data နဲ့တိုင်းရင်းသား data တွေမတည်ရင်တဲ့ data တွေမှာဆိုရှင်မှတ်ပုံတင်လည်းမရတယ်လို့မှတ်ပုံတင်လောက်အကောင်မှလည်းမသိဘူးအဲ့တော့ကလေးတယောက်ကဒီအသက်မပြည့်ပဲနဲ့တက်တက်တဲခေါ်ခံထိရဒါမျိုးသုံးချက်ခံထိရဆိုရင်တတိကမှတ်ပုံတင်မရှိတာရယ်။နောက်ရှိလာလို့ရှိရင်လည်းတချို့ကဒီငွေလေးအသုံးပြုပြီးတော့မှတ်ပုံတင်ကိုအတုလုပ်တာအသက်ကိုလိမ့်လိုက်တဲ့ဟာမျိုးကလေးစစ်သားမြောက်လားမမြောက်လားအသက်ကိုစီးစစ်တဲ့အချိန်မှာအဓိကကြုံတွေ့ရတဲ့ပြဿနာဖြစ်ပါတယ်
။မြန်မာနိုင်ငံကဒီလိုနောက်ဆက်တွဲစာချုပ်ကိုအတူပြုလက်ခံတဲ့169နိုင်ငံမြောက်ဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးဖွဲ့ကဦးစင်မြန်ကတော့ကလေးစစ်သားတွေပပျောက်ဖို့လှုပ်ဆောင်နေတဲ့အပိုင်းကိုအခုလိုပြောပြသွားခဲ့တာ
ပါ။တင်းနန်းနေမှာရှင်းလင်းဆွေးနွေးတယ်အော်အခါအားလျော်စွာပေးပို့ဆက်သွယ်တဲ့စာရီထဲမှာထည့်ပြီးတော့ဖော်ပြပြီးတိုက်တွန်းတယ်ဒီလိုလေးတော့ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်သို့တော့တကယ်အကောင့်ထဲဖော်အားမှာတော့အစိုးရပဲ
ညီမချင်းမြန်မာကဥအောင်မျိုးမင်းကတော့ဒီလိုလက်မှတ်ထိုးတာမှာအစိုးရဘက်ကချွင်းချက်အနေနဲ့ထားပြီးလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ဘလို့ချွင်းချက်တင်တဲ့လက်မှတ်ရေးထိုးခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဥအောင်မျိုးမင်းက
ချင်းချက်ဆိုတာကတော့ဒါကိုမလိုက်နိုင်မှာမဟုတ်ဘူးဒါပေမဲ့တကယ်တမ်းလိုက်နိုင်ရင်အခက်ခဲရှိတဲ့အတွက်ဒီကိစ္စကိုမှတ်ချက်ပြုထားတဲ့သဘောမျိုးပါဘာကြောင့်လဲဆိုတော့အပိုက်လေးမှာကအစိုးရအနေနဲ့ကိုယ့်ရဲ့တက်တွင်းမှာ18နှစ်ယောက်ကလေးတွေကိုစစ်မှုထမ်းခိုင်းတာစူဆောင်းတာမလုပ်ရတဲ့အပြင်တိုင်းပြည်အတွင်းမှာရှိတဲ့လက်နက်ကိုင်ဖွဲ့ပန်သမျှအတွင်းမှာလည်းအသက်18နှစ်ယောက်ကလေးတွေကိုဆန္ဒပါတီဖြစ်စေမပါတီဖြစ်စေစစ်မှုထမ်းခြင်းမဖြစ်အောင် ကာဝယ်ပေးရမယ်လူအပ်တယ်လို့လှုပ်ဆောင်ပေးရမယ်ဆိုတဲ့အချက်ပါတယ်ချိန်နေမှာလက်နက်ကင်တပ်ဖွဲ့တွေမှအသုံးပြတာရှိတယ်သူတို့ကိုအသုံးမပြုဖို့အတွက်တားဆီးရည်လှုပ်ဖို့အတွက်အချိန်မရှိသေးတဲ့အတွက်ဒီအပိုင်းကိုသူတို့အနေနဲ့တာဝန်မယူနိုင်သေးဘူးဆိုပြီးတော့မှတ်ချက်ပြုပြီးတော့ထိုးထားတာကိုတွေ့ရပါတယ
်လက်ရှိမှာတော့လက်နက်ကင်အဖွဲ့တွေဘက်ကကလေးတွေကိုစစ်မှုထမ်းစေတာရပ်တန့်နိုင်ဖို့အစိုးရလှုပ်ဆောင်နိုင်ဖို့ကအားနည်းနေပြီးဒါတွေကိုလှုပ်ဆောင်နိုင်ဖို့ဆိုရင်ကလေးစစ်မှုထမ်းတာနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုအပြစ်ကရစဲရေးသဘောတူညီမှုတွေမှာပါထည့်သွင်းဆွေးနွေးဖို့လိုအပ်နေတယ်လို့ညီမချင်းမြန်မာကဦးအောင်မျိုးမင်းကဆိုပါတယ်ကုလသမဂ္ဂကထုတ်ပြန်တဲ့ကလေးတငယ်များကိုစစ်မှုထမ်းခြင်းဆိုင်ရာအစီရင်ခံစာအရမြန်မာနိုင်ငံဟာကလေးတငယ်တွေကိုအုံပြုတဲ့စိုးဝါးတဲ့နိုင်ငံတွေစီးရင်ထဲမှာပါဝင်နေပါတယ်အသက်မပြည့်သေးတဲ့ကလေးတငယ်တွေကိုစစ်သားအဖြစ်စုဆောင်းတာစစ်သားအဖြစ်စေခိုင်းတာတွေကျူးလွန်တဲ့နိုင်ငံတစ်ခုအနေနဲ့ပေါ်ပြထားခြင်းခံရတဲ့နိုင်ငံဖြစ်ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကပြီးခဲ့တဲ့မေလကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရ2014ကနေ2019မတ်လအထိအရွယ်မရောက်သေးတဲ့ကလေးတငယ်ပေါင်း1600နီးပါးကိုတက်မတော်ကနှုတ်ထွက်ခွင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ရှင်
အမေခါပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ခိုင်မီနယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်ရခိုင်မြို့နယ်ပုံရကျုံမြို့နယ်တွင်မြန်မာစစ်တပ်လို့ရှားနေတဲ့စစ်ကြောင်းကိုအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီကနေ့မှဘုံခွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေနဲ့တပ်မတော်ဘက်ကပြောပါရယ်။ဒါနဲ့ပါဆိုပုံရကျုံမြို့နယ်မှာဒီလတွင်၃ချိန်မြောက်တိုက်ခိုက်ခံရတာဖြစ်ပါရယ်။မနေ့ကလည်းဘူးသူတောင်မြို့နယ်ကစစ်ရှောင်းစခန်းပေါ်မှာလက်နက်ကြီးကြရောက်ပောက်ကွဲခဲ့လို့ကျောင်းသူတူထိခိုက်ဒဏ်ရာရရှိမှုမှာလည်းမြန်မာစစ်တပ်နဲ့အေအေတို့ကြားအပြန်အလှန်ဆက်ဆွဲမှုတွေရှိနေပါရယ်။ဒီအခြေအနေပြည်စုံကတော့ပြည်မြန်မာဘိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရယ်ခင်ဗျာ။
ဟုတ်ကဲ့ပါပုံရိုးမျိုးနဲ့အောင်စိတ်ကရုတ်စိတ်ကန်းကနေရူတရုတ်စိတ်ကန်းကိုကုလာတဲ့မြမတပ်မတော်စိတ်ကြံတို့ခုဒီမနက်ပိုင်းမှာဘုံခွဲတိုက်ခိုက်ခံရတယ်လို့တိဒတ်ခန့်ရွာသားတို့ကအခုလိုပြောပါတယ
်ခဏလေးကသူတို့စိတ်နဲ့မှန်းမှန်းလုပ်တယ်အောင်စိတ်ကရုတ်စိတ်ရေတို့အလာလေသူတို့တက်ကလာတို့ဖောက်ပြီးတာပေါ့သူတို့ကတို့ကုတာလေလေနဲ့ကုတာသူတက်ကကုတာလေအဲ့ဒါအချင်းမဖောက်တာ
ပုံရိုးမျိုးနဲ့ကရုတ်စိတ်တွင်ဘုံပွားကွဲမှုမှာနေမြေလုံခြုံရေးစိတ်ကြောင်းဘက်ကထိခိုက်မှုရှိခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်သတ်မတော်ပြောခွင့်ရပူမှုကြီးဝင်းစော်ဦးကပြောပါတယ
်ကျွန်တော်တို့အဲ့ဒီမှာအောင်စိန်နာပေါ့အောင်စိန်နာဝင်းရင်တဝိုက်ကိုနေမြေခြေလေးချောင်းရနေတဲ့လှုပ်ရှားစစ်ကြောင်းတစ်ကြောင်းပေါ့အဲ့နာရှင်နေမြေရှင်းနဲ့လှုပ်တဲ့အခါမှာအဝေးရဘမူပိုင်းနဲ့ဆွဲတာပေါ့အနေငယ်တော့ဒဏ်ရာတော့ရတော့တာရှိတယ်ဒဏ်ကြီးကြီးမားမားတော့မဟုတ်ပါဘူး
ဒီကနေ့ပြည်ကမှုအခြေအနေကိုတော့သတင်းမရရှိသေးဘူးလို့အေရခိုင်လက်နက်ကင်ဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ်။ဘုံလူကျွမြို့နယ်မှာဒီနေ့ပါဆို၃ရက်ဆက်ဘုံခွဲတိုက်ခိုက်ခံရတာပါ။အောက်တိုဘာလ၁ရက်နေ့ကပဲစီနန်းနဲ့မြစ်တောက်ရွာကြားမှာတကြိမ်စက်တင်ဘာလ30ရက်နေ့တုန်းကလည်းဘုံလူကျွမြို့နယ်ကူဝနဲ့ကြောက်စိတ်ကြားမှာတကြိမ်ဘုံပောက်ကွဲမှုဖြစ်ပွားခဲ့တာပါ။မနေ့ကလည်းဘူရီတောင်မြို့နယ်စီတီတောင်ကျေးရွာဒုက္ခတဲစခန်းတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းသူတို့ဂျီဆတ်ထိမှန်ထိခိုက်တန်ရာရရှိခဲ့တယ်လို့ဘူရီတောင်မဲဆန္ဒနယ်ကရခိုင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။မနေ့ကနယုံကောင်ဖက်ကနေပြီးတော့အမြောက်ကြီးတလုံးလာတယ်လို့ပြောတယ်။အဲ့ဒီအမြောက်ကြီးကနေပြီးတော့စီတီတောင်ဆိုတဲ့ရွာကိုကျတယ်အဲ့ဒီဒီဒီတော့ဆိုတဲ့ရွာမှာတိချောင်းဒုက္ခသည်သခင်ကကျုပ်ဘုံမလေးတူရဲ့ဘိုက်ကိုရှိတယ်လို့ပြောတယ်။ဒီဒီတိုင်းကြီးစီရင်ကဆရာဝန်ကနေပြီးတော့ဒီတိုင်းကြီးစီရင်မှာရဲ့အန်နေပါလေမရှိတော့အာသူကဘူးပြီးတော့မဟုတ်ရင်စစ်တေကိုတော်ဖို့အတွက်နေထားတယ်လို့ပြောတယ်။အခုကနေပြီးတော့ ICRC ကကူညီနဲ့စစ်တေစီရင်ကိုတော်တယ်လို့တော့ကျွန်တော်တို့လည်းတင်ရတယ်။ရွာသားတွေပြောတာကတော့တိုက်ပွဲနော်နှစ်ဖက်တိုက်ကြတော့မရှိဘူးလို့ပြောတယ်။လက်နက်ကြီးကြီးလာကြတာလို့ပြောတယ်။
ပဲလက်နက်ကန်ဖွဲ့ကလည်းပြစ်ခတ်ကြောင်းကိုတော့ပြောဆိုတာမရှိပေမဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့စိုက်ပွဲဖြစ်ပွားတာမဟုတ်ပဲတမင်တက်တက်လက်နက်ကြီးနဲ့ပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောဆိုနေတယ်လို့သူကပြောပါတယ်စီတီတောင်ကြီးရွာတင်လက်နက်ကြီးကြားရပောက်ကွဲမှုနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကအခုလိုပြောပါတယ်
နေုံတော်ကနေပြီးတော့မှပြစ်လိုက်လို့ဟုတ်လားစီတီတောင်ကတိုင်ဖက်ချောင်ဟုတ်လားကလေးတယောက်မှန်သွားတယ်ဆိုတော့တော်တော်များလည်းနေတယ်အဲ့ဟာတော့မဟုတ်ဘူးခင်ဗျကျွန်တော်တို့နေုံတောင်နဲ့အဲ့ဒီတိုင်ဖက်ချောင်စီတီတောင်နဲ့ဆိုတော့ကီလိုမီတာ6000 9000တော့ဝေးတယ်ကျွန်တော်တို့ဆရာဟိုအဲ့ပေါ်မှာလက်နက်ကြီးလည်းမရှိဘူးနေနိုင်တဲ့တက်နက်လည်းမရှိဘူးငါကတော့အေးရဟုတ်လားနေုံတောင်မှာရှိတဲ့အဆွဲထားတဲ့စကံကိုဝေးရနေနောက်ချက်ဖြစ်တဲ့အခါမှာလက်နက်ကြီးကကျွန်တော်တို့ဘုံမှာမကြဘဲနဲ့အဲ့ဒီတိုင်ဖက်ချောင်နေတဲ့နေရာမှာပြုတ်ကြလာတော့မလို့
အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့သူတို့ပြစ်တဲ့လက်နက်ကြီးမဟုတ်ကြောင်းညင်းဆိုပါတယ
်သူတို့ကျူးလွန်တဲ့ဆေးရသွားမှုတွေကိုဒါဖုံးကွယ်ဖို့ဆိုတာလောက်ကြံပြောတဲ့ဥစ္စာများကျွန်တော်တို့ဘက်ကအဲ့လိုမျိုးပြစ်တာလုံးဝမရှိဘူးအဲ့ဒါဗမာစစ်တပ်ဘက်ကပြစ်တာဒီဥစ္စာကိုဒေသခံတွေလက်သိတယ်ဒေနေရာကပြစ်တဲ့ဆိုတဲ့ဥစ္စာ
အောက်တိုဘာလတရနေ့ကလည်းကြောက်တော်မြို့နယ်စွန်မိဝရွာဘက်မှာလည်းမြန်မာစစ်တင်းဘော့ကနေလက်နဲ့ကြီးသူနဲ့ပြစ်ခတ်လို့ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါးပါဝင်ကျောင်းဆရာမသူဦးကျောင်းသားနှစ်ဦးထိခိုက်တန်ရာရရှိခဲ့ပါတယ်ဒိရခန့်တွေကတော့တိုက်ပွဲဖြစ်ပွားတာမဟုတ်ပဲမြန်မာစစ်တပ်ကသမင်ပြစ်ခတ်ကြောင်းဆွဆွဲပြောဆိုနေတယ်လို့မြန်မာစစ်တပ်ဘက်ကတော့အေးရခိုင်လက်နက်ကန်ဖ တွင် data ခံတွေ ထိခိုက် တိုက်စုံမှု ကလည်း များပြားလာနေတာပါ ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွင် လက်နက်ကင်ဖွဲ့တွေအနေနဲ့ အရသာပြည်သူတွေပေါ် ပြင်းထန်တိုက်ခတ်ခြင်းကိုရှောင်ရှားကြစီဖို့ ပြည်နယ်အစိုးရဖွဲ့ကနေ လိုအပ်တဲ့စီမံတွေ ဆောင်ရွက်ပေးရေး တိုက်တွန်းကြောင်းဆိုဖို့ ရခိုင်ပြည်နယ်လှုပ်တော်ကနေ မဲခွဲအတည်ပြုခဲ့ပါတယ် အတည်ပြုပြီး 3 ရက်တွင် နှစ်ဖက်စီရေးသိမ်းမှာမှုမှာ အရသာ 10 ဦးလောက် ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
ဖြစ်တဲ့နောက်နိုင်ခွင့်ပြောပြသွားတာပါအခုတစ်ခါမှလည်းရခိုင်ပြည်နယ်ဘက်ကနောက်ထပ်သတင်းတစ်ပုဒ်ကိုဆက်ချင်ပါတယ်ရခိုင်ပြည်နယ်ပူးစည်းတော်မြို့နယ်ကသာသနီ့ကစာအုပ်တွင်တက်နေရာမချဖို့မြို့နယ်တန်ခါနာကဇာတော်ကပြည်နယ်အစိုးရကိုစာပို့ပြီးတော့တောင်းဆိုခဲ့ပါတယ်ဒါမဲ့အဲ့ဒီဆွဆွဲချက်မဟုတ်မှန်းကြောင်းတက်မတော်ဘက်ကတုံ့ပြန်ပါတယ်ဒါပြင်ခရီးရန်သာသနာပိုင်ဇာတော် zong gora view drin nao su su ga mi mye mi ro drin pe bu tha ba de khmyar
phuti taung myo ne tan ga nayak ga apwe okkatha sia ro u te so ba da ga yakhain pi ne phuti taung myo ne 19000 chi ywa ma shi de shin haung tamai win 32 bon phya pro won atwin tat swae nia yu chin ma pyu bu go october la 1 ni ga yakhain pi ne aso ya apwe si sa bu ga da ba phya pro won atwin tat nia yu tha da tala kwe 2 la law shi ni bi a di ma phong thi rwe cha a pye a si rwe shi ni lo ta tani ga a sa aung rwe ma ma nei tin mu lo sia ro ga mai ma de
ရှိအောင်သာတနေ့ကအဆောက်အအရတွေမှာတက်တွေကမနေဖို့ပေါ့ဟိုလိုလော်လာတာကဒီဖရရတွေမှာနေလို့ရှိရင်အမျိုးမျိုးပြည့်စုံဆုံးတဲ့ချောင်းပစ္စည်းတွေဟိုရင်ကြောင်းတွေဒီသာတနေ့ကအဆောက်အအတွေအရရင်ပြင်တွေမှာမနေတာအကောင်းဆုံးလို့ပဲမြင်တယ်။30ဘုံဖရမှာ2019ခုနှစ်မတ်လရုံးကဖြစ်ပွားခဲ့တဲ့တိုက်ပွဲရုံးကအဲ့ဒီဘက်မှာအေးအေးတွေနေရာယူခဲ့တာဖြစ်ပြီးတက်မတော်အနေနဲ့နေရာယူထားခြင်းမရှိဘ
ို့တမတော်တည်မှန်ပြန်ချရေးအတွင်းရေးမှူးဘုံမှုချုပ်စောမင်းထွန်းကပြောပါတယ်
အဲ့ဆရာရဲ့မြောက်ကမှာရှိတယ်မြောက်ကတော့လမ်းမလေးရဲ့အဲ့မှာရှိတဲ့နေရာမှာတော့လုံလုံလေးရနေရာယူပါရှိတယ်အဲ့ဆရာနဲ့လည်းမတက်ဆိုင်ဘူးအဲ့ဆရာမြောက်ကမှာရှိတဲ့လုံလုံလေးရနေရာယူရမယ့်နေရာမှာလုံလုံလေးတပ်ဖွဲ့ဝင်တစ်ခုရှိတယ်ဒီဆွဆွဲချက်ဖြစ်လာတဲ့အကြောင်းကတော့အဲ့မှာရှိနေတဲ့ဥယင်သားတို့ဆန်ကိုတော်တို့ဓာရီကိုဒီဘက်နဲ့ဝင်လို့ထွက်လို့မရတဲ့အကြောင်းတို့သူတို့ကလည်းဆွဆွဲချက်ပေါက်လာခြင်းဖြစ်တယ်လို့ကျွန်တော်ယူဆတာ
စီအရောဥတေသောဘာသာကဖျားဝန်အတွင်တက်နေရချထားတာတေချာပြီးအခုချိန်ထိရှိနေသေးတယ်လို့မိန့်ပါတယ
်သူတို့ကိုယ်တိုင်ရှိနေတယ်ဗျအများအားဒီနေ့ကတပုံးပုံးပိုက်နေတယ်ဆိုတော့မရှိဆိုတော့ပြရမလို့လက်တီမြင်နေကြတော့ကိုမြင်နေတဲ့အခါအရာဝတ္ထုတစ်ခုကိုမရှိဆိုတော့သူတို့ကတော့တမျိုးပြောတာပေါ့ဖျားရည်မှာဘုံဆိုင်တွေကြအမျိုးမျိုးရှိနေတဲ့နေရာတစ်ခုကိုမရှိဆိုတော့ပြဦးဇေတော်လည်းအတင်းအားမှာဆွေးဆွေးတာမှမဟုတ်တော့ကို
ရခိုင်ပြည်နယ်လွှတ်တော်မှာတော့စက်တင်ဘာလ23ရက်နေ့ကကျင်းပတဲ့အစည်းအဝေးမှာရခိုင်ပြည်နယ်ကရှေးဟောင်းယဉ်ကျေးမှုအဆောက်အုံတွေဘာသာရေးအဆောက်အုံတွေလူနေချေးရွာရပ်ကွက်နဲ့အများပြည်သူဆိုင်ရာနေရာတွေကိုအကာအကွယ်ယူပြီးပြစ်ခတ်တိုက်ခိုက်မှုမပြုရေးအဆိုကိုအတည်ပြုခဲ့ပါတယ်။အဲ့ဒီအဆိုကိုတင်သွင်းတော့ကဘူတိတောင်မြို့နယ်မင်းဆန္ဒနယ်အမှတ်2ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကလည်းထောက်ခံဆွေးနွေးခဲ့ပါတယ်။ဘူတိတောင်မြို့နယ်မှာရှိတဲ့ရှေးဟောင်းသမိုင်းဝင်32ပုံဖျားပရဝုံအတွင်မှာတမတော်ကနေရာယူထားခြင်းရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းရမှာဦးထွန်းအောင်သိန်းက
ဒီနေရာမှာကတော့တမတော်ဘက်ကနေရာယူထားတယ်ဆိုတော့ဒီဟာသားတွေရဲ့ပြောဆိုရှာရခြင်းလို့ပြီးရပါတယ
်ရန်ကုန်ကက်သလစ်ခရစ်ယာန်သာသနာပိုင်ဆရာတော်ကာဒီနယ်ချားစ်ဘူကလည်းအပြစ်မဲ့ပြည်သူတွေကိုမထီကြပါနဲ့တော့ဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဖြစ်ရာဒေသတွေမှာဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ဘာသာရေးခေါင်းဆောင်တွေကပါဝင်ပြောဆိုပေးဖို့တိုက်တွန်းထားတဲ့အကြေညာချက်ကိုအောက်တိုဘာလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံအတွင်းမှာဗုဒ္ဓဘာသာဝင်ယဟန်တော်9သိန်းသီလရှင်9000ခရစ်ယာန်တရားဟောဆရာ1200နီးပါးခရစ်ယာန်သီလရှင်2000ကျော်တို့အပြင်မရေမတွက်နိုင်တဲ့တခြားဘာသာရေးခေါင်းဆောင်တွေရှိနေပြီးယဉ်ကျေးရေးအတွက်တိုက်ပွဲတွေကိုဆန့်ကျင်ကြောင်းလူသိရှင်ကြားပြောဆိုကြဖို့ကာဒီနယ်ချားစ်ဘူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။မဆုစုပြောပြသွားတာဖြစ်ပါတယ်။ VOA ကနေကြာတော်ရင်းနေညာပိုင်းမြောဝါသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။သွားရှင်နေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့တဲ့နေနဲ့စီစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာမှာအလွယ်တကူနားဆင်ဖတ်ရှုနိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်မကြခင်မှာတော့စီစဉ်ဒုတိယပိုင်းကိုတင်ဆက်သွားဖို့ရှိပြီးတော့အဲ့မှာတော့ပတ်စဉ်ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းတော်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
သ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါဗီမြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်အောက်တိုဘာ3ရက်ကြာသပတေးနေ့ညပိုင်းအတန်လွတ်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဂျမားရီကဏ္ဍဦးအောင်ခေရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ဒီကတော့နှစ်ပိုင်းရှိတာပေါ့နော်တက်ပွဲတွေနဲ့ပတ်သက်ပြီးမှလည်းငင်းချမ်းရေးနဲ့ပတ်သက်ပြီးမှလည်းစိုးရင်တဲ့ချက်တခုရှိတယ်အဲစိုးရင်စရာတော့အဓိကတော့ဒီကချင
် data ဒီကြောင့်ကိုတော့အပတ်စဉ်တိုင်းသတင်းလောက်အစည်းအဝေးမှာနှာစင်ရဖို့ရှိပါတယ်ဒီတဲ့ကမှအရင်ဆုံးတော့ဒီအပတ်စဉ်ကဏ္ဍရတဲ့ကဒီကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ခါးစစ်ရောင်လေးဘက်နာအပိုင်း၃ကိုတင်ပြထားပါတယ်ဒီခါးစစ်ရောင်လေးဘက်နာမှာလူနာကိုယ်တိုင်အိမ်မှာကုသမှုကရေးပါပြီးတော့အချင်းမီမကူဆိုရင်စိုးကျိုးကြီးမားနိုင်တယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီယောဂါကိုဘလို့ကိုယ်တိုင်အိမ်မှာကုသတင်ပြီးတော့အချင်းမီမကူဘူးဆိုရင်ဘလို့စိုးကျိုးတွေဂျုံနိုင်ရပြီးတော့ကာကွယ်နိုင်တဲ့အနေအထားဘလို့ရှိပါသလဲဒီကြောင့်အယူအကျော့အစ်စ်ဒုက္ခစိတ်တက်ကိုတက်အယူအကျော့အစ်စ်ဆေးပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคยูจอเสร็จทุกตมารอจีปอมคดอกเตอร์ชิโซะครับเราတို့ဒီค้าเสียงเลเบนาโยคะเนี่ยปัดตะပြီးတော့ပြီးခဲ့တဲ့အပတ်တွေကပြောခဲ့တဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းနဲ့ဒီယောဂါခွဲခြားနိုင်ဖို့လက္ခဏာတွေနောက်ယောဂါကိုဆုံးဖြတ်ဖို့လိုအပ်တဲ့စမ်းသပ်စစ်ဆေးမှုနဲ့ဆေးနဲ့ကုသနိုင်မှုအကြောင်းတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေကိုယ့်ဟာကိုယ်အိမ်မှာဘလို့ကုသနိုင်တာနဲ့အချိန်မီမကုသနိုင်ရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲတွေနောက်ပိုဆိုးလာနိုင်တဲ့လူနာအနေအထားမျိုးတွေနဲ့အတူဒီကာကွယ်နိုင်တဲ့အနေအထားရှိမရှိကိုပါဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာကြီးကိုယ့်ဘာကိုယ်အိမ်မှာကုသနိုင်တဲ့အနေအထားကိုစပြီးတော့ရှင်းပြပေးပါလား
အရေးကြီးတာကတော့ကိုယ်နဲ့လုံချာမှုအရေးကြီးတာပေါ့နော်နောက်တစ်ခုကတော့ဒီလေးပနာတွေအလုံးကိုအဲမကူးဆက်နိုင်တော့ယောဂများအလုံးကဒီဥက္ကမှုတွေကမိမိဖာသာလုပ်ဖို့ကပုံတော့အရေးကြီးတယ်ဆေးရတစ်ဝက်လောက်ဆိုရင်မိမိဖာသာလုပ်တာကတစ်ဝက်လောက်အရေးကြီးတယ်ตัวแม่หาเนี่ยแหละทุกๆเว้ยแต่จังอารมณ์กูปองไปแล้วเรามาตัวสีมันเย็นนี่เนี่ยมันขึ้นในแล้วยกก็ได้เสร็จอยู่ช้าหมดอย่างสุดโลกเลยแต่มาพี่เช็คก็တော့ซีลี่จองเนี่ยဖြတ်กูปอนะพี่เช็คก็တော့อาการหลุดช้าหมดตะบักกูตรงเนี่ยพี่เอกูนายอยู่เว้ยปอแต่แกต้องลงมาเว้ยต้องเช็คก็တော့ขนาดกูเลี้ยงกู BMI ปู่แม่เนี่ยมาทําเลยอุบาเว้ยไม่ผิดสีเนี่ยโหว่าสิเนี่ยว่าให้สิทีนามเว้ยเออนะ4เช็คก็တော့บาเลยสรุปအစားအသောက်တွေကိုဆင်ခြင်ပြီးစားရမယ်။ဂျန့်ဖူးလို့ခေါ်တဲ့ဗယ်ဒီမိတ်တွေစူးစီးပါတဲ့ဟာတွေကိုမစားဘူး။
ဟုတ်ကဲ့ဆရာဒီယောဂကခါးကိုထိထားတာဆိုတော့ဟိုဘလိုအားကစားနီးကကောင်းပြီးတော့ဟိုဘလိုနေထိုင်အနားယူသင့်တယ်ဆိုတာကိုပေါ့ရှင်းပြလိုက်ရမှာဆရာ
။ဒီခါးစီရောင်ဒီဘက်နာမှာအထူးစဉ်ကောင်းတဲ့အားကစားကတော့ရေကူးအားကစားပေါ့နော်။ရေကူးအားကစားလုပ်လို့ရှိရင်သူကခါးစီရောင်ပို့ပြီးတော့မှစားတာပေါ့။အဲ့ခွညာရည်လို့ရှိရင်လည်းတတိသားမှာကနားရည်သူကမှပူပွေးကြီးမိတ်ပေးဆောင်ကြီးမိတ်နေတော့ပဲလေခေါင်းဝင်နေနေဟုတ်ဆက်ဆိုလို့ရှိရင်ညမှာခါလေးလေးပြန်စားပါလို့ရှိရင်လည်းကြတော့ဆန့်ပြင်ကိုရောပေါ့မဟုတ်ဆိုရင်ညကြီးကိုကိုကြီးအေးလိုက်ပစံတို့ကိုကြီးအေးလိုက်လို့ရတာဒါပေမဲ့ကြပြန်စားခဲ့ပြီတော့နောက်နေ့ကျပိုကွေးသွားခါကြီးကကိုမှာ
ဟုတ်ကဲ့ဆရာရေနောက်ရောဒီကိုယ့်ဟာကိုယ်သတိထားတင်တာတွေရှိသေးလားဆရာ
အဲနောက်တစ်ခုဘီးဟိုလိုတာကတို့ကဒီခါကြီးအောင်လေးပနာလို့ဆိုလဲတော့ခါစစ်ပဲရအောင်လို့ဒီနေ့ဘာမှမဖြစ်ဘူးအထင်ပါမှဆိုရတယ်သူလည်းလေးပနာရဲ့ဆုံးစံတိုင်းပဲစစ်ကိုတိုက်လို့ပဲဒီမြင့်နေရာလို့လည်းတိုက်တယ်။ဟိုမျက်လုံးကြီးရရဲလာတတ်တယ်။နှလုံ งอะไรสูริมลงไหนขึ้นอะไรแต่เจแล้วอาทิตย์แค่นั้นก็เลยชิบนาวอยู่บ่เฮ้ยยังก็แล้วไม่ใช่ของแกคิดแต่เจสุกอะไรเทมาสุริเทตัวแต่ได้เลยสิเด้อบ่เนาะแล้วกูว่าดูแต่มาเป็นเรื่องเนื้อเรื่องอะไรเช่นเช่นเมื่อสี่เซียนวันนี้เลยเปล่าอยู่จุดที่เซียนวันนี้เปลี่ยนได้ไหมไอ้ลูกค้ามือคนเราเป็นนิสลงนึกว่าจะสิพยายามเลือกทูบยามวิชีเลยถ้าลีจะยิ้มแม่ออกงานมือรู้แต่ยิ้มว่าพี่ชายรู้สึกถ้าเป็นมันยิ้มแม่กูจะมันยังยิ้มอะไรนั่นลงเอกูยังยิ้มใจลุ่มใจสิแล้วลีเลยสุดท้ายที่เล็กน่ารีพอร์ตอะไรสิสุดท้ายที่เป็นพยายามดูแลคน
โอเคเสียแล้วทีนี้มาสุดท้ายที่มาคุยตามมีลูนอกจากตัวเองไม่ฟื้นฟูเสียเนาะนอกจากด้วยโหสุดท้ายว่าพี่ชายเนี่ยนิทารีก็สิละเสีย
กูว่าทุกปีโยกอะไรเนี่ยมาดูแลก็ยิ้มอะไรบ้างนะส่วนเนาะมาคุยกันเช้าแล้วเราส่วนเองมีอะไรအဲ့ဒါအနေနဲ့ဆုံးမတော့လည်းများပါတော့ဒီဘက်ကခါးစီအောင်ဒီဘက်နာကြတော့ဆုံးမတဲ့အထိတော့မရဘူးဒါပေမဲ့သူ့တဲ့ဆိုတာကပါတယ်ဆိုတော့အလုံးလုံးနိုင်ဖြစ်သွားတာပေါ့အဲ့တော့ခါးစီအောင်ဒီဘက်နာဖြစ်တဲ့လူတွေမှာမကုခွဲကြလို့ရှိရင်ငါနှစ်ဆိုလို့ရှိရင်လူတရာမှာ60ကအလုံးဆက်မလုံးနိုင်တော့သူကတည်လဲမတည်ဘူးအလုံးလဲမလုံးနိုင်ဘူးသူများဟိုမိကိုနေရတယ်စိတ်ဘွားတော့ပူဆုံးလာတော့ခင်မိတာပေါ့နော်အဲ့တော့သူကစောစောတည်တည်ကုမယ်ဆိုရင်တော့ခါးကလည်းဖြောင်းနေမယ်အလုံးကလည်းဆက်လုံးမယ်ဆိုရင်ကို့အတွက်လည်းသက်ဆိုင်ချနိုင်မယ်မိသားစုကိုလည်းပြုစုနိုင်တယ်ပေါ့နော်။အဲဒီလိုမျိုးနဲ့နောက်ကျသွားမယ်ဆိုရင်ကိုကလည်းပတ်သက်မချနိုင်ဘူး။ကိုတဲ့ပြုစုရတဲ့မိသားစုကလည်းခက်ခဲကုန်မယ်၊လူဝင်ရလည်းကုန်မယ်ဆိုတော့အဲကိုတော်တော်ကြီးကိုစိတ်သက်သာဖို့ကောင်းတဲ့နေရာဖြစ်သွားတာပေါ့နော်။နောက်တစ်ခုကတော့ဘယ်နှပြောလို့ပဲဒီနှလုံးထိပြီးတော့မှနှလုံးကမောဖောက်လာတာမျိုးရှိတတ်တယ်။ဒါဒီအဆုတ်ကိုထိပြီးတော့မှအသက်ရှူမွားလို့အနေဖြစ်တာလည်းရှိတတ်တယ်ပေါ့နော်။အဲတော့သူကနာသာရှိရောကဖြစ်တယ်။နောက်ပြီးတော့မကူးဆက်နိုင်ဘူးဆိုပေမဲ့မကူးဝဲထားလို့ရှိရင်တော့လုံးလုံးနေအောင်ဖြေရောက်သွားတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီယောဂအခြေအနေကိုပိုဆိုးသွားစေနိုင်တဲ့ပတ်သက်မမတ်ဒုနာအနေထားမျိုးရှိပြီးတော့ပိုသတိထားတဲ့မျိုးပေါ့နော်
ဒုမလက္ခဏာရေဆိုတာအသက်40အောက်မှာအဲခါးစီအောင်ပြပြီဆိုရင်တော့ဆိုးရတဲ့နောက်ခါးစီအောင်ဓမ္မကြီးကဥမာဖြစ်တော့ ESR လို့ခေါ်တဲ့သွေးပြင်တော့သွေးပြင်တက်ဘူးဝေးပြလေးပဲနေတယ်သွေးလေးပဲနေတော့တက်တက်အဲခါးစီအောင်လေးပဲနေလို့ဖြစ်တဲ့သွေးပြင်တော့တက်နေပြီဆိုရင်ဒါဆိုးရတဲ့ပေါ့နော်အဲနောက်တစ်ခုကတော့သူကဒီခါးစီအောင်လေးပဲနေဖြစ်တဲ့အပြင်ကိုခါတိုင်းခါးစစ်တွေမကဘဲနဲ့ခြေောက်တို့လက်တို့ပါပါလားအဲအဲ့လိုလေဆိုရင်လည်းဆိုးရက်တယ်ပေါ့နော်အဲ့တော့အဲ့လိုသာဖြစ်နေပြီဆိုရင်တော့ကွာအသက်40ယောက်လည်းဖြစ်တဲ့ခြေောက်လက်တွေလည်းပါတယ်ခါလည်းနာတယ်အထွေးစစ်ကြီးတွေဆိုတဲ့မှာပြပြနှုတ်ကြီးများနေတယ်ရောင်ရဲတဲ့တိများနေဆိုရင်တော့မဖြစ်မနေဆိုးရက်စီးကိုစားဖို့လိုပြီးသက်ဆိုင်ရာတမားတော်နဲ့တိုင်ပြီးကြည့်ဖို့လိုပြီးလို့ပြောချင်ပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဟိုမဖြစ်ခင်ကနေကြိုတင်ကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲဆရာကြီး
။ဆိုတော့မိသားစုတွေမှာလည်းဖြစ်တတ်တယ်ဆိုတော့ဗီဇာဆင်းရင်လည်းတွေ့မှာပေါ့လေ။ပြီးတော့လည်းကြူပြီးတော့ဒါကိုတူပြီးဆီလို့ထားလို့လည်းမကောင်းဘူး။ဆီးရရလည်းဆိုယူပါလေရှိတယ်။ခဏကိုရင်းမှာဒီကင်ဆာတက်ဖြစ်တဲ့တည်းမဖြစ်ခင်သွားပြီးတော့သူ့ကိုပိတ်ထားတယ်လို့ရှင်လည်းကင်ဆာကြီးဖြစ်လာမှာလည်းဆိုပါတယ်။ဒါပေမဲ့တစ်ခါတည်းတော့လည်းဒီဗီဇာကိုတွေ့ထားတဲ့လူတွေကဝှချမတွေ့ဒီယောဂဖြစ်မယ်တော့လည်းမဟုတ်ဘူး။များဖြင့်ကဗီဇာရှိပေမဲ့ယောဂဖြစ်မထားလည်းရှိတယ်။အဲတော့ကနေတကယ်ရောဂါရှိတဲ့လူကလူတစ်ထောင်မှာမှ2ယောက်လောက်ပဲရှိကြပါဒီသွေးဖောက်ကြည့်လို့ရှိရင်ဗီဇာပြည့်မဲ့လူကလူတရာမှာ10ယောက်ဆိုတဲ့အကြောင်းဒီလူတယောက်ကဒီဗီဇာရှိပြီဆိုလို့ရှိရင်ရောဂါမရှိတဲ့လူဖြစ်ပေါ်မှာရပါတော့နော်အဲဒါကြောင့်သူတင်ပြီးတော့ဆက်ကြည့်ဖို့လို့ကြိုတင်ကာကွယ်ဆေးတောက်ဖို့လို့တော့အားမပေးဘူးဒါပေမဲ့နေတိုင်းမှုတစ်နေ့ပြောင်းနေပုံကိုတော့အားပေးတယ်အဲဆက်လိမ့်တော့ဖို့အားကြလို့ဘဝနော်နေလူကပို့ပြီးတော့ပြင်ပို့ရတော့လိမ့်နေတယ်မကောက်ဘူးခင်ဗျာရောနှလုံးမျိုးကောကာကွယ်ရပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီခါးစစ်ရောင်လေးပဏာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာကြီ
း။အရင်တော့ခါးနာတယ်ဆိုရင်ပို့ဖို့ပဲနေတယ်။စီမီတူလေးပဲကုရယ်ပေါ့လေ။သိဆိုးမဲ့လည်းမထင်ဘူးပေါ့။ဟိုကုလို့လည်းမထူးလိုက်လေသူတို့ကစီမံတွေ့ရတဲ့အခါမှာဒီဒီကောက်ကောက်ပြီးတော့ကိုယ့်အိမ်မှာလည်းကိုယ်ပြည့်ချုံနေကြတာများတာပေါ့နော်။အခုတော့ဒီဟာကစောစောစီလေတော့ကမီဖော်လုပ်နိုင်ပြီ။စောစောစီလေကုတာနိုင်ပြီ။
ဒီကနေ့တင်ပြကောင်းပါခြင်းပါလေ။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါရစေ
။ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဥအောင်ခင်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။ပြည်သူ့လွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်တဲ့ပြည်သူသဘောထားအကြောင်းဥအောင်ခင်ရေးပြီးတော့ကိုညံဝင်းအောင်နဲ့တူတင်ပြပေးထားပါရခင်ဗျာ။
ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရာမှာတရားဥပဒေစိုးမိုးမှုဟာအရေးအကြီးဆုံးအခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ကနီလန်အတိုင်းလက်ခံနိုင်ဖို့အတွက်အရွယ်ရောက်သူနိုင်ငံသားတိုင်းဥပဒေအကြောင်းအတိုက်အလျောက်သိသင့်တယ်လို့ယူဆကြပါတယ်။
ဥပဒေဟောင်းကိုပြုပြင်ရေးဆွဲပြီးအသစ်တွေကိုပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းနေပါတယ်။ဒါပေမဲ့ဒီဥပဒေတွေအကြောင်းသိသူကနည်းပြီးမသိသူကများနေပါတယ်။တိုင်းနဲ့ဒေသကြီးမှာလည်းမသိသူကများပြီးပြည်နယ်မှာမသိသူပိုများတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကဆိုပါတယ်။နိုင်ငံသားအခွင့်အရေးကန့်သတ်တဲ့ဥပဒေတွေကိုလွှတ်တော်ကပြဋ္ဌာန်းတာနဲ့ပတ်သက်ပြီးပြည်သူသဘောထားကောက်ယူတဲ့အခါမှာမသိသူကလူများစုဖြစ်ပြီးထောက်ခံသူကလူနည်းစုဖြစ်ပါတယ်။ပြည်နယ်တွေမှာတော့တဝက်ကျော်ဟာဒီကိစ္စကိုမသိကြပါဘူး။စီမောရေးလုပ်ငန်းအစဉ်ပြေအောင်ဥပဒေပြင်ဆင်ပြဋ္ဌာန်းတာကိုရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးကအများဆုံးထောက်ခံတာတွေ့ရပါတယ်။ဒုတိယအကြိမ်တွတ်တော်မှာဥပဒေပြည်ုံတင်မကပဲတို့ရဌာနတို့ရဲ့လုပ်ပုံကံပုံကိုစစ်ဆေးပြီးဘတ်ဂျက်အသုံးစီဖြတ်တောက်တာတွေလုပ်လာပါတယ်
။ဒါပေမဲ့ဒီလိုလုပ်ရုံနဲ့လွတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်ဖို့အများကြီးလိုနေသေးတယ်လို့ပြင်သစ်ပညာရှင်ဒေါက်တာရီနော့ဒ်အီဂါတူးကထောက်ပြပူးပါတယ်။အစိုးရကိုအသေးစားစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုလွတ်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ဆိုပါတယ်အစိုးရကိုအတိုက်ခံလုပ်ရမယ်လို့ယူဆသူလည်းရှိပါတယ်လွတ်တော်ထဲမှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်လူတွေမသိတာများပါတယ်ဆရာနာရှင်စနစ်ကမွေးထုတ်တဲ့လွတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါတယ်ပြည်တော်စုလွတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်လွတ်တော်ဟာကိုယ်တူကိုယ်တည်းနဲ့ရှင်တန်လာရမှာဖြစ်ပါတယ
်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တို့ရဲ့ဆောင်ရွက်ချက်ကိုမသိသူကတဝက်လောက်ရှိပြီးလေးပုံတစ်ပုံလောက်သာထောက်ခံကြပါတယ်ဒေသအတွက်အကျိုးရှိမဲ့ဥပဒေတွေကိုပြဋ္ဌာန်းတယ်လို့ယုံကြည်သူကလေးပုံတစ်ပုံရှိပြီးမသိနားမလည်သူကတဝက်နီးပါးရှိပါတယ်ရှမ်းပြည်နယ်မှာဆိုရင်လွှတ်တော်ရဲ့လှုပ်ဆောင်ချက်ကိုမသိသူအများဆုံးဖြစ်ပါတယ်လွှတ်တော်အစည်းအဝေးမှာကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာကိုကျင်းနဲ့အားရသူအနည်းငယ်ရှိပြီးမသိနားမလည်သူကများပါတယ်။ဝင်ကြီးဌာနတွေကိုမေးခွန်းထုတ်တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုထောက်ခံသူအနည်းငယ်ရှိပြီးမသိသူကများနေပါတယ်
။ပြည်သူအကျိုးစီးပွားနဲ့စေအုပ်စုအကျိုးစီးပွားပဋိပက္ခဖြစ်တာကိုလွှတ်တော်သစ်မှအထင်ရှားပြနေပါတယ်။စေအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာစိတ်ဝင်စားတဲ့စစ်တပ်ကိုယ်စားလှယ်တွေဟာပုဂ္ဂိုလ်ဆွဲနဲ့ဂိုင်းကနဆွဲကိုသာအဓိကထားပြီးအဝေးပန်းမခံနိုင်ပဲဖြစ်နေပါတယ်လွတ်တော်တဲ့နဲ့အစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားမရှိအောင်ဆောင်ရွက်ရမယ်လို့ NLD အဖွဲ့ချုပ်ကကြေညာထားပေမဲ့နိုင်ငံရေးအကျဉ်းသား80ကျော်နဲ့အမှုရင်ဆိုင်နေရာဆဲနိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေကြောင်းသိရပါတယ်2020အတွက်ပြည်သူနိုင်ငံရေးမျှော်မှန်းချက်ဆိုတဲ့စစ်တမ်းကိုကြည့်ရင်ပြည်သူတွေဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေဘာလုပ်နေတယ်ဆိုတာမသိကြတာများပါတယ်ဒီမိုကရေစီဒလိရှင်တန်ဖို့အတွက်မဲဆန္ဒပေးရုံနဲ့တာဝန်ကြေတာမဟုတ်ကြောင်းသိဖို့လိုအပ်ပါတယ
်လွတ်တော်ကိုယ်စားလှယ်တွေဟာသူတို့ရဲ့မဲဆန္ဒနယ်ကပြည်ထနာကိုပိုမိုနားလည်သဘောပေါက်သင့်တယ်လို့မင်းမြန်ခံရသူတဝက်နီးပါးကယူဆပါတယ်မဲဆန္ဒနယ်တွင်ကဖွံ့ဖြိုးရေးလုပ်ငန်းအရေးအသွေးကောင်းမွန်လာအောင်လွတ်တော်ကိုယ်စားလှယ်တွေကစမ်းစစ်ရမယ်လို့30ရာခိုင်နှုန်းကယုံကြည်ပါတယ်ကျောင်းကြည့်မယ်ဆိုရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်ကိုကောင်းတဲ့ဘက်ကမြင်သူဥယျာဉ်တိုးပွားနေတယ်လို့ပြောနိုင်ပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းရက်ရွာကိစ္စကိုအခုတည်းပိုပြီးနားလည်အောင်ကြိုးပမ်းရမယ်လို့အများစုကမြင်ပါတယ်။ပြည်သူကလည်းလွှတ်တော်အကြောင်းပုံမူသိရှိဖို့လိုပါတယ်။ပြင်သစ်ပညာရှင်ဒေါက်တာရေနော့အေဂတူကတော့အရသာအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စာရာတွေနဲ့လွတ်တော်ကိုယ်စားလှယ်တွဲဆောင်ဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပြီးတဲ့အကူအညီကိုတိရောက်စွာအသုံးချနိုင်မှုအရေးကြီးပါတယ်လွတ်တော်စွာအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေပေါ်ရပါလိမ့်မယ်ကိုယ်စားလှယ်ပညာပေးအစီအစဉ်ကိုပြည်နယ်နဲ့တိုင်းအဆင့်အထိကျေကျေပြန့်ပြန့်တိုးချဲ့ဖို့လိုပါတယ်လွတ်တော်ဟာကိုထူကိုထနီးနဲ့ကျင်းတန်လာအောင်ယတအသင်းအဖွဲ့နိုင်ငံရေးပါတီစတာတွေနဲ့ပူးတွဲဆောင်ရွက်ဖို့လိုပါတယ်ခင်ဗျာ
ဒီမားရေး36စီစဉ်ကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ပတ်စင်တိုင်းသတင်းကိုအလှည့်မပေးခင်မှာ လာမယ့်စနေညတိုင်းအလီတိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အသိပေးကြပါမယ်ခင်ဗျာ
။စစ်မှန်တဲ့ပြည်တော်လူတရပေါ်ပေါလာအောင်လက်ရှိဆွေးနွေးအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာရီသတိပြုစင်ကျင်တဲ့မှာလဲစာရာတွေကိုအော်တိုဘာလ9ရက်ဒီတပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ
။အဲ့ဒါစနေနေ့ကျွန်တော်တို့ရဲ့တည့်ရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။အခုတစ်ခါတော့တိုင်းသားနယ်သက်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Viva Wino သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကြောက်တော်မြို့နယ်မိဝကျေးရွာဖုန်းတော်ကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်တန်ခါတော့ပါဝဲစုစုပေါင်း5ဦးတန်ရရရှိသွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေကနေ3လအတွင်းလူခွင့်ရေးချိုးဖောက်မှု80လောက်အထိဖြစ်ပွားခဲ့တယ်ဆိုတာနဲ့စစ်ရေးတင်းမာမှုတွေရှိနေသေးတဲ့ကချင်ပြည်နယ်မှာနေမြေကန့်သက်ပြီးရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မိဝကျေးရွာဘုံကြီးကျောင်းမှာအော်တိုဘားလာတရက်နေ့ညအချိန်မှာလက်နက်ကြီးကြီးကြားရောက်တဲ့အတွက်ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါအဖာဝင်စုစုပေါင်း5ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိသူတွေကတော့မိဝကျေးရွာကျောင်းထိုင်ဆရာတော်ပြည်နယ်တန်ကဝန်ဆောင်အဖွဲ့အတွင်းရေးမှူးဗတ္တန္တအိမ်ထကိုရင်အက္ကသာမိနဲ့ကျောင်းဆရာမတဦးအဖာဝင်ကျောင်းသား2ဦးတို့ဖြစ်ပါတယ်။အဲ့ဒီလက်နက်ကြီးကြီးဟာကလတန်မြစ်အထက်ပိုင်းကိုတက်လာတဲ့မြန်မာအစိုးရစစ်ရေးရင်ကနေပစ်ခတ်ခဲ့တာဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်။ဒဏ်ရာပြင်းထန်ရရှိထားတဲ့ဆရာတော်ဦးအိမ်ဒါကလက်ရှိရန်ကုန်စည်ယုံမှာဆေးကုသမှုခံယူနေပြီးကျောင်းဆရာမနဲ့ကျောင်းသား2ဦးကလည်းကြောက်တော်စည်ယုံမှာဆေးကုသမှုခံယူနေတယ်လို့ကြောက်တော်လူမှုကူညီရေးအသင်းအဖွဲ့ဝင်2ဦးကပြောပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေကြား3လသွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာလက်နက်ကြီးထိမှန်တဲ့မြေမြုပ်မှန်နေမိတာတွေကြောင့်တေဆုံးလူ10ဦးအနည်းဆုံးရှိနေပြီးလူခူရေးချိုးပွားမှု80လောက်ဖြစ်ပွားခဲ့တယ်လို့တန်မျိုးသမီးအဖွဲ့ TWO ကနေပြောပါတယ် TWO ရဲ့စည်ရင်ပြည့်စုံချက်အရလူခူရေးချိုးပွားတဲ့လက်နက်ကင်ဖွဲ့စည်းတွေကတော့မြန်မာတပ်မတော်က15ကြိမ် RCS SSC က2ကြိမ် BSLF DNLE က2ကြိမ်နဲ့ဒေတာတွင်းပြည်သူစစ်တပ်ဖွဲ့ဝင်တွေက2ကြိမ်ကျူးလွန်ခဲ့တယ်လို့ TWO ကပြောပါတယ် TWO ကထုတ်ပြန်တဲ့စည်ရင်မှာထိခိုက်တန်ရန်ရသူ23ဦးဘော်ဒါဒါမှမဟုတ်လမ်းပြဖြစ်ခေါ်ယူခံရသူ23ဦးဖမ်းဆီးချုပ်နှံခံရသူ3ဦးတပ်သားစုဆောင်းခံရသူ10ဦးညင်ပါနှိပ်စက်ခံရသူ2ဦးဖြစ်ကြောင်းနဲ့အများစုဟာတန်ပလောင်လူမျိုးတွေဖြစ်ပြီးကချင်နဲ့ရှမ်းလူမျိုးတွေလည်းပါဝင်ကြောင်းဖော်ပြပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့ကိုခိုင်နန့်စံကြောင်မဲတီဘောနဲ့နန့်ခမ်းတို့မှာလူခုရေးချိုးဖောက်ခံရမှုတွေပုံမှုဖြစ်ပွားနေပါဗျ။
မွန်ပြည်သက်ပါတီနဲ့မွန်ညင်ညွတ်ရေးပါတီကလူငယ်တွေနဲ့မွန်လူငယ်များဆောင်ရက် MYF တို့ပူးပေါင်းပြီးစက်တင်ဘာလ29နဲ့30ရက်နေ့ကကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရှိမွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်မှာအမျိုးသားအဆင့်မွန်လူငယ်များဆွေးနွေးပွဲကျင်းပခဲ့ပါတယ်မွန်အမျိုးသားနိုင်ငံရေးမှာလူငယ်တွေနဲ့သက်ဆိုင်တဲ့အခမ်းကဏ္ဍတွေမှာလူငယ်တွေပူးပေါင်းဝန်းရံတွားဖို့လာမယ့်2020ရွေးကောက်ပွဲမှာလည်းမွန်နိုင်ငံရေးပါတီကအမတ်နေရာများများရဖို့ဝန်းရံတွားမယ်လို့မွန်လူငယ်များဆောင်ရပြောရေးဆိုခွင့်ရှိသူမင်းညံဆိုင်ရာမန်ကပြောပါရယ်
Asoba Sunu Boyman, Moya Hantanga Romia, Mumbi Party, Ne Muni New Year Party Gusalemia, Mune Asin Lunga Pue Siri, Pine Tangira Chiroga, Molungemia, Tia Gose, Ukan Tea, Sunu Kerello, Topian Chaya, Tia Bare.
TNU Puea, Ninchangi Lungan Singu, Tika Simet, Muadam Sidalu, Laukan Pue Siri Gule, Ninchangi Tika Simet, Lungan Sina Batabi, Lanyon Taram Chibu Subi. KNU ကကေအန်ယူကကေအန်ယူရာစီယုံကနေအခုလ29ရက်နေ့မှာသဘောထားထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ပါတယ်ကေအန်ယူပါဝင်မြောက်ပိုင်းအဖွဲ့ဝင်တချို့မှာပါဝင်တဲ့အဖွဲ့ဝင်တွေကဖောက်ခွေရေးလှုပ်ဆောင်ဖို့ကြံရည်ထားတာရှိကြောင်းဆိုပြီးနိုင်ငံတော်သမ္မတရုံးနဲ့လုံခြုံရေးသတိပေးစာတစ်စောင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့တာရှိပြီးအဲ့ဒီပြန့်နေတဲ့စာပေါ်ကေအန်ယူဘက်ကခုလိုထုတ်ပြန်ချက်ထုတ
ထိုင်းမြန်မာကုမ္ပဏီတို့ပူးပေါင်းလုပ်ဆောင်မဲ့ရှမ်းပြည်အရှိပိုင်းမန်းဆက်မြို့နယ်မန်းခုံမြို့ကကြောင်မီတွေတွင်တဲ့လက်စစ်တအားထုတ်လို့ရေးစီမံကိန်းအတွက်ကားတွေနဲ့ဆက်ရန်နေရာတွေကိုကုမ္ပဏီကနေလာချပေးနေပြီဖြစ်ပါတယ်မြေတူးဆက်မြေတဲဆက်တွေနဲ့မြေကျိတ်ဆက်တွေဆယ်စီးထပ်မနဲ့စက်တဘာလကုန်လုံးကမန်းခုတ်ရက်ွက်တုံးမှာလာထားကြတာဖြစ်ကြောင်းဒေသခံလုံဆိုင်ကပြောပါတယ်ဒ
Corporation, Shuiyekan Company, and Mankok Gold Company, Aga, Tainangan, Sahakon Investment Mahachon Company, and Pupang Losandwa Mapipare.
Aku tenware go select ten sappi to amava, Katsin Pine, Twinpini Pacari, say ye temamuri, she need the dra, Lamen the town a set, Twitre, Yuka Puego, Nami Kantapi, Yuka Puetimpa, Quimayamago, Katsin Nangayi party,
ကချင်းတပြည်နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်တယ်လို့ကချင်းပြည်သူပါတီ KSPP ဒုဥက္ကဆောင်ဦးကွန်ကောင်အောင်ခန်းကပြောပါတယ်။တိကတော့နှစ်ပိုင်းရှိတာပေါ့နော်။တက်ပွဲတွေနဲ့ပတ်သက်ပြီးမှလည်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးမှလည်းစိုးရိမ်တယ်အချက်တစ်ခုရှိတယ်။အဲစိုးရိမ်စရာတော့အဓိကတော့ဒီကချင်း
ကချင်းနေများတဲ့နေရာလောက်ပဲဖြစ်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီအဲ့ဒီနေရာတွေဟာအဲတိုက်ပွဲလဲမကြာခဏဖြစ်ပွားပါတယ်ဒါကြောင့်ဒီနေရာတွေကစိုးရိမ်စရာကောင်းပါတယ်ကျွန်တော်လဲဒီဟာတော့စိုးရိမ်မှုရှိပါတယ်2005ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်းပြည်နယ်အတွင်းမှာရှိတဲ့ဝိုင်းမော်ချီပွေစွန်ဘရာပုံမချမ်းဘောခေါလံဖူးတနိုင်းအင်ဂျိုင်ယန people do at the Lule, the SPB party got Piovare. Kachimbin Edwin, Pigger, Yuga Porima, Terenya Yuchinga, Chinine Patello, Mijina, Terenja Nega, Musang, Adiracho, Ubra Manga, Kulu, Piovare.
The two may only my wing with Mayara. So, Bill Messana, Naria, Miara, Kajo, Kurang, Sao Machina, and Muru. Now, the Yuikwan, if you are the chain that we need to be an Amale, now Nijanja, I pit there. Not at what the Mayo Winenia in Male, and I shine there. Bill now Mayo Muri, Kunaikuale, the media in a patabima, Trukune, Kakanana, Namle, how to Siminsigani. So, Daria Alunjo near. So, who lament the town as a Yuko Wemale, Tony Gompima.
နောက်ထပ်ဆန်ကယူကပွဲတုန်းကကချင်းပြည်နယ်ပါဝင်ကရင်ပြည်နယ်မွန်ပြည်နယ်ချမ်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမြို့နယ်ခုနှစ်မြို့နယ်နဲ့ကြေးရွာပေါင်း600ခန့်မှာလွတ်လပ်ပြီးတရားမျှတဲ့ယူကပွဲကျင်းပဖို့အခြေအနေမရှိလို့အဲ့ဒီဒေသတွေမှာယူကပွဲဖျက်သိမ်းကြောင်းပြည်ထောင်စုယူကပွဲကော်မရှင်ကနေထုတ်ပြန်ကြေညာခဲ့ပါတယ်ဆက်ပြီးတော့မွန်ပြည်နယ်အတွင်းပြည်နယ်လွတ်တော်နယ် ဒီနေ့ဒုတိယကြိမ်မွန်ပြည်နယ်လွတ်တော်ပုံမှန်စည်းဝေးမှာမေကွန်46ခုကိုချိန်မမီတဲ့အတွက်ပြည်နယ်ဝန်ကြီးချုပ်ကနေမေကွန်25ခုကိုပဲဖြေကြားမယ်ဆိုတဲ့အတွက်မွန်ပြည်နယ်ဆိုရကလွတ်တော်ပေါ်လွှမ်းမိုးနေတယ်လို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌဒေါ်တင်ဤကအခုလိုပြောပါတယ်ချိန်မီမရဘူးဆိုတဲ့ဌာနကိုအစိုးရကကြီးကြပ်တောင်းအားပေးရမယ့်အစားအစိုးရကကျွန်တော်တို့လွတ်တော်ကို ลาวิโรฟรามูเดลจะมาคันซาเรจีเลยตุเปียวเดตุทานาเนี่ยผีบ่อเฉยบ่มีผู้เปียวเลยตุบ้านลงเลยจิมาเอาชานาตองไปตุบ้านเฮงผู้เลยอะเนี่ยถ้าชอบตุจะมาเอาที่อุษามามีบ้านเนี่ยหน้ามามีตุจะมาเอาละฟรามูเลยโตจะมาคันซาจะมาเราลดต่อฟรามูบ่อุบลีเลยสิเนาะจะมาเราเบลูมาสิ
นั่นเท่าสิเชี่ยข้างอุบลีเยอาเนจะจะเวลโมนิญุเย่บาดีด้วยเป็ดตัวยิ่งหูเด่นนาลีธรรมะกับคุลูเท่าเปียตัวบาดีผู้พิเอร์ลุตโตะมีเดียวมีโกนิโกตัวยากับผีเกี่ยวที่ตัวยากับลุตโตะล้อมูดาลาอเมล้อมูดาลาสุราเทตากะท่าที่พูดยิ่งหูเชี่ยข้างอุบลีเย่เป็ดตนาลุจโนเทมี
ผู้สิบองเชี่ยข้างอุบลีเป้าหมายเนี่ยชาวเสนเนี่ยเป้าหมายก็เอ๋ท่าวงเป้เป้าหมายก็เอ๋เนี่ยเต็มหัวตั้งดีตาจีจมหอบปีนเอวงจีเจ้าดิไหนงานเอาตามระอาตาวงขันยามีหูเด็กเอาเป้าหมายก็เอ๋เนี่ยด้วยตั้งดีตาจีจมหอบปีนเอวงจีมีอันดีแต่สัญญาตั้งดีตาจีจมหอบปีนเอวงจีเจ้าอะไรกันแต่สัญญาตั้งดีตาจีจมหอบปีนเอวงจีเจ้ามาด้วยไหนงานเอาตามระอาอะไรกันตาวงขันยามีหูเด็กเอาเปียทางทาบาร์เอ
ลูกดอกกุสเลรีไม่ได้มีคนด้วยฮะปีรูเรียสันนัดบัวราบัวที่คันบีไม่ได้พิจารณ์ลูกแต่ท่าวมีเนี่ยมาเตะแม่สันนันเนี่ยมีก็ปีนี้ลูกดอกกุสเลยท้อคันคันเนี่ยก็สูบอะไรลูกดอกกุสเลรีอ่ะมีบ่มีเรียนยามาลูกดอกกุสเลรีเย่จูสีว่าบ้าบ้าอู้เนาะลูกดอกกุสเลรีสิวยาวสีอะไรแต่งจ้าอะไรลูกดอกกุสเลรีสิวยาวสีอะไรปีนี้แต่งลูกดอกกุสเลรีสีกูยาวสีอะไร
ที่ดูตัวน่าเสียน่าอยู่ประมาณ7,000กว่าชั่วโมงที่นี่วันนี้มีอะไรจะพิบัติชั่วโมงที่เกี่ยงการันเต็นนามขอได้กี่สาหะในงานเอาไต่เมงันนอกไม่มาเอาแต่จะมุ่งพินเอวันจีเจ้าวันข้างระยะปีกเรก้าปีเคเรมีละด้วยมาจิมบักเคเรมุ่งพินเอลดอสิเวกันเนี่ยส่วนใหญ่เนี่ยลดอจะปวดตายหมดเลยเปลี่ยนทางอะไรเลยเว็บพามหมดเลยพิบอนิบาร์เดชิน
อคุเสบีเดินเจนเจ้ากูน่าสนใจมาบ้างรักษาปีเนจ้าต่อมีเนมีว่าเจ้าพงศ์ยิ่งเจ้ามาเล่นจีจีใจเราได้ตัวจังทันเสียรอบ่าวเวนสู้ๆป้องงาอุดรยาชิตัวเขวาร์เดชั่วโมงเนี่ยไปมาเล่นกับเอฟวารีจ้าต้องละดื่มชิบวาร์เดได้ปวารีมาลูกคุยเยี่ยชอบพามุคนเสียแล้วจีบชิบวาร์เขวาร์เดลูกแต่อังอเมริมีเพื่อทีวีโอกาเปียวบาร์เด
ตอนนี้หน่วยคุณน้าสิงห์เกจาราการอบีนายไว้หนอตาริกันเอเปอร์เซนเตนเซตัวเมตันยินเตนลาเวทสิบปาร์เลยนักเตะเป็นสิสมาเพียงสองตัวอย่างอาวุธจะมากับอันนี้ล่ะตอนนี้หน่วยคุณน้าสิงห์เกจาราการอบีนายไว้หนอตาริกันเอเปอร์เซนเตนเซตัวเมตันยินเตนลาเวทสิบปาร์เลยนักเตะเป็นสิสมาเพียงสองตัวอย่างอาวุธจะมากับอันนี้ล่ะ ยูเครนตำนานในเทเลฟอนเซสกับยูเครนกิสานเซนบีอเมริกันตำนานทอนเนทรัมป์บอกยี่หัวสงสารในเรื่องอัลโตคอมดีตงกัวเวนันเนียมาจากยังงาเวียรุกันนุตัวเรยูเครนเสียอเมริกันทูตันมาคัดฟอกเอาดิเงินตะเกบิจานาจะมาพิบาร์เลยนุตัวเวนันเนี่ยทุสอย่างมาโรสุนันลาเรยูเครนตำนานเนี่ยตำนานทรัมป์ฟอนเซสบอกเลยกิสานเนี่ยน่าเสียด้วยทูตันมาเนี่ยสร้างเหตุดีหัวอายุสั้นมีมีนจารีเมลุเลยเข้ามาอย่าวาเลย ยินดีนั่งเงินปาริมิโรกับเยตันนะจ๊ะมัววันนั้นที่ก่อนด้านเนี่ยแต่แค่มุ่งเยตันพ่อเลี้ยวที่ส่งตัวเลี้ยงเยตันพ่อทำกับพี่ว่าเลยแต่แค่ตัวเราที่พิการพันสิ่งเรื่องเลยเยตันพ่อทำกับตาวิชิตุก็พี่สุกีรับว่าฮ่องกงมาสุนัขสารุสันนับพี่ว่าเลยจีเจจูนี่อะไรกูในนี้มูจูบันเนี่ยเนี่ยสันนับพี่ดูเรื่องเนี่ยพงศ์สุดอะไรกูตามยึดตาป่าวเองยี่ห้อซีเมนต์เจ้าอุ้ยพี่ทำมูอันนั้นวันนี้ก็เส้นสันนี่จะว่าเลย ฮ่องกงมุ่งส่งข้อสินเนี่ยด้วยส่งไปมันเป็นต้องจานิมาโอชิวิมุเกลิลแลมก้าซีซิงโอที่ยังวิจิญญาเลยเหมือนเลยที่ตากันตรีนี่ก็พบจานิระบ้ายี่ห้อจิญญาเชื่อมารอมันจะพบมุสุปูตามยึดเชื่อเป็นยามทวยอเมริกาจะขันตะเชื่อเลยป่าวเองมาพิบาร์เลย ยุโรปเอเบสเลียนคอมมิวนิสต์ประเทศอเมริกันพิจารณาว่าอีกยุโรปทั้งหมดก็ต้องใช้ทารกิสมาอเมริกันก็ในยุโรปอีกว่าเต็มปุ่นเลยคอมพิวเตอร์ดอลลาร์คุณเป็นเรื่องกว่าตัวงงก็กังวลยาตัวไปเอเบสเลียนแล้วอีกว่างูจีบปั้นบุนีระที่ห้ามมองมุสอบีวีดีโอคอนเทนต์พอจิกาส่งพิจารณาเลยพิบาร์เลย
เรนจ์เจ้าก็กลัวเรื่องจริงๆพี่ก็รับผิดบาปเลยดีนี้ไปซีซันทั้งโลกยังมีการมาสู้มุ่งเพื่อบีร์ต่อตามหาอินเดียก็รอเซเร็กแฟรงค์ลินผิดบาปเลยฟิวอเมริกันแต่ยาวไปมีมาว่าตาซีซันนี้กูยามาสนอจริงๆกูนายกันในเซนไอทีไลน์นูมีดันสังอาตงจันเนี่ย
51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.